Welcome to the Voice of America in Burmese.
Mingla nan nak khimak nya VOA American dan Myanmar wai season ye 2018 khu ni mala 29 ye bohru ni me ne phe atan hlwin season ni ko American Piao su myo lo Washington DC ka ni dai no media 30:40:49 ne du VOA ye Facebook samin na ka ni dai yai thau lwin pe ni ba bi. ကျွန်တော်ကတော့ဆမ်မူပြီပါခင်ဗျာအခုမနေ့ဖက်အစီအစဉ်မူဖြစ်ဆောင်ရွက်ပြီးမှာပါ
ကျွန်မဆုမြတ်ပါပါရှင်ကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အမေရိကန်မှာကန့်တတ်ထားတဲ့ဥပဒေတွေကိုသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်နဲ့အင်္ဂါနေ့ကပယ်ဖျက်လိုက်ပါတယ် EU ရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အကြောင်းကြားစာမှာဗြိတိန်ဝန်ကြီးချုပ်လက်မှတ်ရေးထိုးလိုက်ပါပြီဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ကိုစော်ဝင်းနိုင်နဲ့ကြေညာပေးပါမယ်ရှင်
โอเคခောင်းပါခင်ဗျာအဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဆန်စီလက်မှတ်ထိုးဖို့ကိစ္စဆိုတဲ့ပါညာဆိုတဲ့ကိစ္စက KIU KIA 1990
ဒါကတော့အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့ပြပရောက်ခချင်းအဖွဲ့အစည်းတွေရဲ့သဘောထားဖြစ်ပါတယ်မကြခင်မှာအပြည့်စုံကိုကြားရပါလိမ့်မယ်အဲ့ဒါအပြင်လက်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာတည်တံ့ချခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်အယူခံဝင်မှုမြန်မာအစိုးရတာဝန်ရှိသူတွေဘက်ကပြင်ဆင်နေတဲ့အကြောင်းပကံကဖိအားစီရီပထိုးတွေရေရှည်တည်တဲ့အောင်ထင်းသေးရေးမှာစိုးရိမ်ချက်တွေရှိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာရောက်ရှိနေတဲ့သတင်းတော့ဒီရေက VOE သတင်းတော့မမေခကိုဆက်သွယ်မေးမြန်းထားတာနောက်ပြီးတော့ကဘာကြီးပူနေမှုချောချာရေးရာသီဥတုပြောင်းလဲတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့အရင်ဆိုးရလက်ထက်မှာရှိနေတဲ့ဥတွေကိုပြဖြစ်တဲ့ဥတွေကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အကြောင်းစတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မှုနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အမေရိကန်သမ္မတဟောင်ဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြက်ပြဲသွားစေတဲ့သမ္မတအမိန့်ကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့တုန်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီဥပဒေကန့်သတ်ချက်တွေဟာအမေရိကန်ကြောင်မီးသွေးလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့မစ္စတာထရမ့်ကပြောပြီးတော့သူ့ရဲ့ရွေးကောက်ပွဲကတိတွေအတိုင်းပြက်ပြက်ခဲ့တာပါ။အမေရိကန်ကြောင်မီးသွေးတွင်လှုပ်သားတွေအ мян အလုတ်ပြန်ရအောင်လှုပ်ပေးမှဖြစ်တယ်လို့လက်မှတ်ထိုးပွဲမှာသမ္မတကပြောပါတယ်။အင်္ဂါနေ့ကသမ္မတအမိန့်ထဲမှာအရင်အိုဘားမားအစိုးရလက်ထက်ကချမှတ်ဆောင်ရွက်နေတဲ့ဆောင်ရွက်ချက်ပေါင်း12ခုကျော်ကိုအမေရိကန်ပြည်တွင်းမှာဒီမြေတွင်းလောင်စာထုတ်လုပ်မှုတိုးမြင့်ဖို့ရည်ရွယ်ပြီးတော့ဆိုင်းငံ့ပယ်ဖျက်ရပ်ဆိုင်းလိုက်ပါတယ်။ကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်ဖန်လုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချနိုင်ဖို့ဆောင်ရွက်နေတဲ့ Clean Power Plan တန်ရှင်းစွမ်းအင်အစီအစဉ်ကိုအ мян ဆုံးပြန်လည်သုံးသပ်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။ကြောင်မီးသွေးထုတ်လုပ်တဲ့လုပ်ငန်းတွေကိုဗဟုအစိုးရပိုင်းမြေယာရီမှငှားဖို့အရင်ကကန့်သတ်ထားတာကိုလည်းဖယ်ရှားလိုက်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုထဲမှာရေနံတဘာဝဓာတ်ငွေနဲ့ကြောင်မီးသွေးထုတ်လုပ်မှုကန့်သတ်ထားချက်တွေကိုလည်းအင်္ဂါနေ့ကသမ္မတအမေနဲ့ဖယ်ရှားလိုက်ပါတယ်။အခုလိုသမ္မတလုပ်ပိုင်ခွင့်နဲ့မစ္စတာထရမ့်လုပ်ခဲ့တဲ့အပေါ်ယာဒီဥရုဆိုင်ရာသိပ္ပံပညာရှင်တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ရှင်
။မနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Devin Nunes ဥက္ကဋ္ဌရာတို့ကနေနှုတ်ထွက်ပေးဖို့ဒီမိုကရက်ပါတီဝင်တွေဘက်ကတောင်းဆိုမှုတွေထွက်ပေါ်နေတဲ့အတွက်အခုသတင်းပတ်အတွင်းပြုလုပ်ဖို့ရှိတဲ့ကော်မတီရဲ့ကြားနာမှုတွေကိုဖျက်သိမ်းလိုက်ပါတယ်။အောက်လွတ်တော်ထောက်လှမ်းရေးကော်မတီဒုတိယအကြီးအကဲဒီမိုကရက်လွတ်တော်အမ Adam Schiff က Nunes အနေနဲ့ရာတို့ကနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးသူ့အနေနဲ့ဘာကြောင့်နှုတ်ထွက်ရမှာလဲဆိုပြီး Nunes ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောကြားခဲ့ပါတယ်။သူအနေနဲ့အခုလိုနှုတ်ထွက်ဖို့တောင်းဆိုမှုကိုအလွယ်တကူဆုံးဖြတ်လှုပ်ဆောင်ရတာမဟုတ်ကြောင်း Nunes နဲ့အတူလက်တွဲပြီးတော့ကာလာရှေချာအလုပ်လုပ်ခဲ့မှုကြောင့်လဲ Adam Schiff ကတင်းလာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ American ထောက်လှမ်းရေးဌာနတွေကနိုင်ငံခြားအစိုးရအရာရှိတွေထံတယ်လီဖုန်းကြားပြနားထောင်ရင်းသမ္မတဒေါ်နယ်ထရမ့်နဲ့သက်ဆိုင်တဲ့အချက်အလက်တွေကိုမတော်တဆဖမ်းယူရရှိခဲ့ခြင်းဖြစ်ကြောင်းသမ္မတထံတွားရောက်အသိမပေးခင်လေးမှာပဲ Devin Nunes ဟာအင်ပီရိုအတွင်းတွားရောက်ပြီးသူ့ကိုသတင်းပေးခဲ့သူနဲ့တွေ့ဆုံခဲ့ကြောင်း Nunes ရဲ့ပြောခွင့်ရ Jack Langer ကပြောပါတယ်အဲ့ဒီသတင်းပေးတဲ့သူထံကအချက်အလက်ကိုလက်ခံတဲ့အချိန်လုံခြုံစိတ်ချရတဲ့နေရာတစ်ခုမှာရှိနေခြင်းနဲ့အတွက် Nunes ကသမ္မတအင်ပီရိုအဝင်းအတွင်းတွားရောက်ခဲ့တာလို့ပြောခွင့်ရ Langer ကတင်းလာနေမှာပြောပါတယ်
EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာမှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေအင်္ဂါနေ့ညပိုင်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအကြောင်းကြားစာကိုဒီကနေ့မတ်လ29ရက်နေ့လည်ကြာရင် EU ဆိုင်ရာဗြိတိန်အမြင့်နှံသက်အမတ်ကြီးတင်ဘော်ရိုကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စီကိုကိုယ်တိုင်တွားရောက်ပေးအပ်မှာဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကိုမနေ့ပိုင်းမှာဥဆောင်ဆွေးနွေးပြီးရင် EU ကိုနှုတ်ထွက်စာပေးပို့ခဲ့တဲ့အကြောင်းဗြိတိန်ပါလီမန်ကိုအကြောင်းကြားမှာဖြစ်ပါတယ်။အင်္ဂါနေ့ညရုံးကတော့ဝန်ကြီးချုပ်မေဟာဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စ်ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကန်နဲ့ ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့ကိုတယ်လီဖုန်းပေါ်ကနေဆက်သွယ်စကားပြောခဲ့ပါတယ်ဗြိတိန်နိုင်ငံတဝမ်းပြီးခဲ့တဲ့နှစ်ဇွန်လမှာလုပ်ခဲ့တဲ့ဆန္ဒခံယူပွဲမှာ EU ရဲကနေနှုတ်ထွက်ဖို့ပြည်သူအများဆုံးဖြတ်ခဲ့ကြတဲ့အတွက်အခုလိုတရားဝင်နှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုစတင်တာဖြစ်ပါတယ်ဗြိတိန်ရဲ့အကြောင်းကြားစာရရင်ဥရောပကောင်စီဥက္ကဋ္ဌကဂျန်နဲ့ EU နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြီး EU ဘက်ကကိုစားပြုညှိနှိုင်းဆွေးနွေးမဲ့သူကိုရွေးချယ်ပါလိမ့်မယ်ညှိနှိုင်းမှုတွေအတွင်းမှာလိုက်နာရမယ့်စည်းကမ်းချက်တွေကိုသတ်မှတ်ပြီးရင်တော့တရားဝင်ညှိနှိုင်းဆွေးနွေးမှုတွေကိုဗြိတိန်ကိုယ်စားလှယ်နဲ့စတင်မှာပါစုစုပေါင်းညှိနှိုင်းမှုတွေအတွက်နှစ်နှစ်အချိန်သတ်မှတ်ထားတဲ့အတွက်2019မတ်လရဲမှာ EU ရဲကနေဗြိတိန်နိုင်ငံအပီးတိုင်းနှုတ်ထွက်သွားမှာဖြစ်တယ်လို့ခန့်မှန်းရပါတယ်။တခါဒီ EU ရဲမှာဆက်နေဖို့အများစုလိုလားနေတဲ့ Scotland နယ်ကိုဗြိတိန်တဲကနေတီးခြားခွဲထွက်သင့်မသင့်ဆန္ဒခံယူပွဲနောက်တစ်ခါလုပ်နိုင်ရဲ့အတွက် Scotland Parliament မှာလည်းအင်္ဂါနေ့တုန်းကမဲခွဲခဲ့ပါတယ်။ဆန္ဒခံယူပွဲလုပ်ခွင့်ကိုဗြိတိန် Parliament မှာတောင်းခံဖို့အတွက်ထောက်ခံမေး69မဲကန့်ကွက်မဲ59မဲရရှိခဲ့ပါတယ်ရှင်။
အီရန်နိုင်ငံမိုဆူးမြို့မှာဖြစ်သွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာအမေရိကန်ရဲ့ပါဝင်မှုရှိနိုင်တဲ့အကြောင်းအီရန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့များရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။မလ18ရက်နေ့မှာဖြစ်သွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း100လောက်သေဆုံးခဲ့ကြောင်းမျက်မြင်သက်သေတွေကပြောဆိုနေကြတာပါ။အရသားတွေရှိနေတဲ့နေရာကိုညွန်ပေါင်းတပ်ဖွဲ့လေရင်တွေနဲ့ဗုံးကြဲတိုက်ခိုက်မှုဖြစ်နိုင်ခြေများကြောင်းအီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြောအဖွဲ့တွေပေါ်ထိုးစစ်ဆင်မှုတွေကိုဦးဆောင်နေတဲ့ကြီးတက်ဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆင်ကဘက်ဒတ်မြို့ကနေတယ်လီဖုန်းနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအင်္ဂါနေ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေဘက်ကလေကြောင်းကတိုက်ခိုက်မှုမပြုလုပ်ခင်ညွန်ပေါင်းအဖွဲ့ကအရသာအများပြားကိုတပ်ဖက်မှုဖြစ်သွားအောင်ဒါမှမဟုတ်လူသားတိုင်းအဖြစ်အသုံးပြုလို့ရအောင် IS အဖွဲ့ကအရသားတွေကိုစီယုံတင်းတွင်းခဲ့တယ်လို့အီရတ်စစ်ဖက်ခေါင်းဆောင်တွေကအခိုင်အမာယုံကြည်နေကြောင်းတောင်ဆင်ကပြောပါတယ်။
UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကိုကနေထုံလွှင့်ပေးနေပါတယ်ရှင်
ဟုတ်ကဲ့ဒီဗနက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့သတင်းမီဒီယာအဖွဲ့ဟာဒီကနေ့မတ်လ29ရက်နေ့မှာဗူဒီတောင်မြို့မှာလေ့လာကြမှာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုထပ်မံလုပ်ဖို့ကြံစည်သူတွေကိုကြိုတင်ဖော်ထုတ်တားဆီးခဲ့တာနဲ့ပတ်သက်လို့လေ့လာနိုင်ဖို့အတွက်ဗူဒီတောင်မြို့နယ်ကတင်းမေကျေးရွာကိုဒီကနေ့တွားရောက်လေ့လာကြရမှာပါ။လေ့လာပြီးရင်တော့မောင်တော်မြို့ကိုတွားရောက်ညာအိမ်နားကြမှာဖြစ်ပါတယ်။ကြာသာရင်းနေမနေကြရင်အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းနေရက်ကနေထွက်ပြေးခဲ့ကြပြီးအခုမှပြန်လည်နေထိုင်ကြသူတွေရှိတဲ့မောင်တော်မြို့နယ်တွေကရွာ၁၁ရာစီကိုတွားရောက်လေ့လာရမှာပါ။အဲဒီနောက်မောင်တော်မြို့နယ်ထဲမှာမိလောင်ခဲ့တဲ့ကျေးရွာ၁၃ရာကိုတွားကြည့်ရမှာဖြစ်ပါတယ်။သတင်းထောက်တွေအနေနဲ့ဧပြီလ၁ရက်စနေနေ့အထိသက်ဆိုင်ရာတာဝန်ရှိသူတွေသတ်မှတ်ခေါ်သွားမဲ့နေရာတွေမှာလေ့လာသတင်းယူနိုင်ကြမှာဖြစ်ပါတယ်။အစိုးရရဲ့အစီအစဉ်နဲ့ပြည်တွင်းပြည်ပသတင်းဌာနတွေကပြည်တွင်းသတင်းတောက်တချို့ကိုရွေးချယ်ဖိတ်ကြားပြီးတော့သတင်းယူနိုင်ဖို့အတွက်အာဏာပိုင်တွေကစီစဉ်ပေးထားတာပါ။ရခိုင်ပြည်နယ်မောင်တော်ခရိုင်တွေကနေကြားဆောင်စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းနယ်မြေရှင်းလင်းရေးလုပ်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကမွတ်စလင်တွေအပေါ်ဆူဆူဝါလူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်။ဒီဆဆွဲချက်တွေကိုဗက်မလိုက်စုံစမ်းဖို့နိုင်ငံတကာအဖွဲ့ဆေးလွှတ်ဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှမတ်လ24ရက်နေ့ကပဲဆုံးဖြတ်ခဲ့တာပါ။အဲ့ဒီနေရာတွေစီကိုသတင်းတောက်တွေလူသားချင်းစာနာတဲ့အဖွဲ့တွေကိုတွားခွင့်ပေးဖို့တောင်းဆိုမှုတွေကြက်ကြက်ပြန့်ပြန့်ထွက်ပေါ်နေချိန်မှာအစိုးရကခုလိုစီစဉ်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာဥရောပတမကတန်တမန်ဒေါက်တာကိုလင်းစတိုင်းဘတ်ဦးဆောင်တဲ့တန်တမန်အဖွဲ့ဟာလည်းရခိုင်ပြည်နယ်မောင်တော်ဒေသကအခြေအနေတွေကိုလေ့လာဖို့ရောက်နေပါတယ်။အင်္ဂါနေ့ကစစ်တွေမြို့ကိုရောက်နေတဲ့ EU တန်တမန်အဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီကနေ့ကစပြီးမတ်လ31ရက်နေ့အထိမောင်တော်မြို့မှာဒီဒေသခံအာဏာပိုင်တွေမွတ်စလင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှဖြစ်တယ်လို့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရွာတွေစီကိုလည်း EU အဖွဲ့သွားလေ့လာမယ်လို့သိရပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမနေ့ကကချင်ပြည်နယ်မြို့ကျေးနပ်မြို့ကိုတွားရောက်ခဲ့ပြီးကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးပြည်ထောင်စုညီညာရေးညီလာခံ27ပင်လုံးမှာပါဝင်ဖို့အလေးထားဆွေးနွေးခဲ့ပါတယ်။ Pan Spring Hotel မှာပြုလုပ်တဲ့အဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်းကချင်ဘာသာရေးလူမှုရေးနဲ့ညီညာရေးအကျိုးဆောင်အဖွဲ့တွေအပါအဝင်လူထုခေါင်းဆောင်တွေပြည်내အစိုးရအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှဝိုင်းမော်မြို့ကခတ်ချိုနဲ့ Minor Session စခန်းတွေကိုတွားရောက်ခဲ့ပါတယ်။ Session ပြည်သူတွေကတင်ပြတဲ့ကလေးငယ်တွေပညာရေးအပါအဝင်ကျန်းမာရေးလူမှုရေးကိစ္စတွေကိုဆွေးနွေးခဲ့သလိုစားနပ်ရိက္ခာနဲ့ကလေးငယ်တွေအတွက်အဝတ်အစားတွေပါပေးအပ်လူတန်းခဲ့ပါတယ်။
ပြည်သူနိုင်ငံပါရီမြို့တော်မှာရဲရဲလက်ချက်နဲ့တရုတ်လူမျိုးတယောက်တေဆုံးသွားခဲ့ရပြီးတဲ့နောက်သူတို့နိုင်ငံသားတွေကိုကာကွယ်ဖို့အတွက်တရုတ်အစိုးရကပြည်သူအစိုးရကိုတောင်းဆိုလိုက်ပါတယ်။ကလေးလေးယောက်ဖခင်တရုတ်လူမျိုးတေဆုံးခဲ့ရတဲ့အတွက်မကျေနပ်တဲ့တရုတ်လူမျိုးတွေပါရီမြို့တော်မှာဆန္ဒပြခဲ့ကြပါတယ်။ဒီနေ့ကနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ရဲနဲ့သူ့ရဲ့မိသားစုဝင်တွေပြောကြားချက်တွေဟာကွဲလွဲနေပါတယ်။အိမ်နွေးရင်းပြဿနာကိုဖြံပြေဖို့သွားတဲ့ရဲကိုအသက်56နှစ်အရွယ်ရှော့အိုယူလူးဆိုသူကခြွန်ထက်တဲ့အရာနဲ့တိုက်ခိုက်လို့ရဲအရာရှိတရားရခဲ့ပြီးတဲ့နောက်သူနဲ့သူသွားတဲ့ရဲကကိုကာကွယ်တဲ့အနေနဲ့ပြက်ခတ်ခဲ့တာလို့ရဲကပြောပါတယ်။ဒါပေမဲ့ပါရီမျိုးကတရုတ်လူမျိုးအတိုင်းဝိုင်းမှာပြန့်နေတဲ့တဲ့ရင်ကတော့လီယူဟာသူ့ရဲ့ကလေးတွေရှေ့မှာငါးကိုကတ်ကြီးနဲ့ကိုက်ဖြတ်နေတာဖြစ်ပြီးတော့တဦးတယောက်ကိုမှထိခိုက်အောင်မလုပ်ခဲ့ဘူးလို့ပြောပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုဇော်ဝင်းလှိုင်တို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းလော်တွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့အမေရိကန်ပြည်ထောင်စုဘက်ကသတင်းလော်တစ်ပုဒ်ပါ။ကမ္ဘာကြီးပုံနှိပ်လာမှုရှော့ချရေးနဲ့ရာသီဥတုပြောင်းလဲတိုက်ဖျက်ရေးအတွက်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြက်ပြယ်စေတဲ့အမိန့်အစ်ကိုသမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဖန်လုံအိမ်တန်းငွေထုတ်လုပ်မှုကိုကန့်သတ်ထားတဲ့တန့်ရှင်းစွမ်းရင်အစီအစဉ်ကိုပြန်လည်သုံးသပ်ဖို့အတွက်ညွှန်ကြားချက်ပါဝင်တဲ့သမ္မတထရန့်ရဲ့အမိန့်အသစ်ဟာနောက်မျိုးဆက်တွေအထိပါထိခိုက်စေလိမ့်မယ်လို့သိပ္ပံပညာရှင်တွေကပြောပြီးတော့ကန့်ကွက်နေကြပါတယ်။အပြည့်စုံကိုမတ်စုမြတ်မွန်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကမ္ဘာကြီးပူနွေးလာမှုကြောင့်အကျိုးဆက်ဖြစ်လာတဲ့ကမ္ဘာရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖျက်နိုင်ဖို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားချမှတ်ချင်သုံးခဲ့တဲ့မူဝါဒတွေဥပဒေတွေဟာအမေရိကန်ကြောင်မီးသွေးထုတ်လုပ်မှုလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ဒေါ်နယ်ထရန့်ကသမ္မတမဲဆွယ်ကာလတလျှောက်လုံးပြောကြားခဲ့တာပါ။သူရဲ့မဲဆွယ်ကတိအတိုင်းအမေရိကန်ပြည်ထောင်စုထဲမှာဖန်လုံအိမ်တန်းငွေထုတ်လွှတ်မှုကိုကန့်သတ်ထားတဲ့ဥပဒေတွေကိုပယ်ဖျက်တဲ့အမိန့်ကိုသမ္မတထရန့်အင်္ဂါနေ့ကတော့လက်မှတ်ရေးထိုးခဲ့ပါတယ်
။ Today I'm taking bold action to follow through on that promise. My administration is putting an end to the war on coal.
ကျွန်တော်ဂရီပေးထားတဲ့အတိုင်းဒီကနေ့ရေရဲကြီးလက်တွေ့လုပ်ပြလိုက်တာပါ။ကျွန်တော်တို့အစိုးရအနေနဲ့ကြောင်မီးသွေးစစ်ပွဲကိုအဆုံးသတ်ဖို့လုပ်လိုက်ပါပြီ။တကယ်ကိုတန့်ရှင်းတဲ့ကြောက်မီးသွေးကိုကျွန်တော်တို့ထုတ်လုပ်သွားပါမယ်။ဒီကနေ့ကျွန်တော်ရဲ့သမ္မတအမင်းကအမေရိကန်စွန့်ရင်လုပ်ငန်းတွေပေါ်ချက်မှတ်ထားတဲ့ကန့်သတ်ချက်တွေကိုဖေရှားသွားမယ်။အစိုးရဆွတ်ဖက်မှုနောက်ဆုတ်သွားမယ်။အလုတ်အကန်းဆုံးရှုံးစေတဲ့ပြဋ္ဌာန်းချက်တွေကိုပြက်ပြယ်သွားစေမယ်။တမန်ဝင်ခြေလှမ်းကိုကျွန်တော်တို့လှမ်းလိုက်တာဖြစ်ပါတယ်။
အမေရိကန်နိုင်ငံတွင်မှမြေရင်းလောင်စာထုတ်လုပ်မှုကိုတိုးမြှင့်ဖို့ရည်ရွယ်ပြီးအရင်အိုဘားမားအစိုးရလက်ထက်ကချမှတ်ဆောင်ရွက်နေတဲ့ဆောင်ရွက်ချက်ပေါင်း12ခုကျော်ကိုဆိုင်းငံ့ပယ်ဖျက်ရပ်ဆိုင်းလိုက်ဖို့လဲသမ္မတရဲ့အမိန့်ထဲမှာပါဝင်ပါတယ်။ကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချနိုင်ဖို့ဆောင်ရွက်နေတဲ့ Clean Power Plan တန်ရှင်းစွမ်းရည်အစီအစဉ်ကိုအမြန်ဆုံးပြန်လည်သုံးသပ်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။ကြောင်မီးသွေးထုတ်လုပ်ရေးလုပ်ငန်းတွေလုပ်ဖို့ဗဟုအစိုးရပိုင်းမြေယာတွေကိုငှားရမ်းမှုတားမြစ်ချက်ကိုလည်းဖယ်ရှားလိုက်ပါတယ်။ရေနံသဘာဝတန်းငွေနဲ့ကြောင်မီးသွေးထုတ်လုပ်မှုကန့်သတ်ထားချက်တွေကိုလည်းအင်္ဂါနေ့ကသမ္မတအမိန့်နဲ့ဖယ်ရှားလိုက်ပါတယ်။ဒီလိုဆောင်ရွက်တာဟာအမေရိကန်တွေအတွက်အလုတ်အကင်တွေပြန်လည်ဖန်တီးဖို့ဖြစ်တယ်လို့သမ္မတထရမ့်ကအမိန့်လက်မှတ်ထိုးဝဲမှာပြောကြားခဲ့ပါတယ်။အခုလိုရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အရင်အမေရိကန်အစိုးရကဆောင်ရွက်ခဲ့ချက်တွေကိုသမ္မတထရမ့်ကလုံးဝပြောင်းပြန်လုပ်လိုက်တဲ့အပေါ်ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။အမျိုးသားအရင်အမြင့်ကာကွယ်ရေးကောင်စီ NRDC ကမဟာဗျူဟာဆက်ဆံရေးညွှန်ကြားရေးမှူး Bob Deans ကသမ္မတရဲ့လှုပ်ရက်ဟာမျိုးဆက်သစ်တွေရဲ့အနာဂတ်ကိုစတေးတဲ့လှုပ်ရက်ဖြစ်တယ်လို့ပြောပါတယ်
။ Ignoring science, ignoring the manifest economic opportunities.of the clean energy transition and leaving our kids to pay the price is reckless
သိပ္ပံနီးကြလိလာမှုတွေကိုလစ်လျူရှုတယ်တန်ရှင်းလောင်စာကိုပြောင်းလဲတုံးလို့ရလာမယ်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေကိုလစ်လျူရှုတယ်ဖြစ်လာမယ့်အကျိုးဆက်တွေကိုကျွန်တော်တို့ရဲ့ကလေးတွေခံရဖို့လှုပ်တာဟာမစင်မချင်းလှုပ်ရကြလုံးပါတယ်တာဝန်မဲ့ရလည်းရောက်ပါတယ်ကျွန်တော်တို့နိုင်ငံကိုလမ်းကြောင်းမဆီကိုခေါ်သွားနေတာပါကျွန်တော်တို့အားလုံးအနေနဲ့လက်မခံနိုင်ဘူးဆိုတာကိုသမရကိုသိအောင်ပြောရမှာပါ
ဆက်တွေတုံးနေတဲ့ခေတ်မှာကြောင်မီးသွေးလုပ်ငန်းတွေကိုလှုပ်ခွင့်ပေးလို့လူတွေအမြောက်အများအလောက်ကန်ရမှာမဟုတ်ဘူးဆိုတာကိုကြောင်မီးသွေးလုပ်ငန်းတွေကိုယ်တိုင်ကပြောနေကြတယ်လို့လည်းသူကပြောပါတယ်။ကမ္ဘာကြီးပူနွေးလာနေတဲ့ဆိုတဲ့ပြောကြားချက်တွေဟာလှုပ်ကြံဖန်တီးပြောမှုတွေသာဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ဘူးပါတယ်။ ကမ္ဘာတဝန်းကကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်2015ခုနှစ်တုန်းကအမေရိကန်ပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံတကာသဘောတူစာချုပ်ထဲကကတိတွေအတိုင်းသမ္မတထရန့်လိုက်နာကျင့်သုံးမှလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Paris Climate Accord စာချုပ်အတိုင်းအမေရိကန်ကလိုက်နာမယ်မလိုက်နာဘူးဆိုတာကိုဆွေးနွေးနေကြဆဲဖြစ်တယ်လို့ထိတ်တန့်အရာရှိကြီးတယောက်ကတင်းနှလာနေတုန်းကပြောကြားခဲ့ပါတယ်ရှင်
မဆူမြမပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပါမယ်နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုအစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ဂရိတွေမပေးဘဲနဲ့တော့ KIO KIA အဖွဲ့က NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးမဲ့အလားအလာမမြင်တဲ့အကြောင်းပြည်ပရောက်ကချင်းအဖွဲ့စည်းတချို့ကပြောပါတယ် NCA စာချုပ်မှာ KIO အဖွဲ့ကလက်မှတ်ရေးထိုးလာစေရေးဆွေးနွေးတိုက်တွန်းဖို့နဲ့ကချင်း IDP ဒုက္ခသည်စခန်းတွေကိုအင်္ဂါနေ့ကဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တဲ့ခီးစဉ်အပြီးမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုကိုညောင်ဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့အင်္ဂါနေ့ကကချင်းပြည်နယ်မြကျင်းနားမြို့ကိုတွားရောက်ခဲ့ပြီးကချင်းလူမှုခေါင်းဆောင်တွေနဲ့ Palm Spring Hotel မှာတွေ့ဆုံခဲ့တာပါတနင်္ဂနွေလုံးအပြည့်ရဲ့ရေးစာချုပ် NCA မှာကချင်းလူ့လတ်ရေးအဖွဲ့ KIO KIA ကပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံကြီးလာကံမှာပါဝင်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့လိုတိုက်တွန်းရမှာ NCA လက်မှတ်ထိုးရေးကို KIO ကလည်းလက်ခံထားပြီးသားလို့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ NCA ကိုအပြစ်တက်မဆွေးနွေးရသေးတာကြောင့်ဆက်ပြီးဆွေးနွေးနေရဆဲဖြစ်ပြီးလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ထိုးမယ်လို့ KIO ဘက်ကသဘောထားရှိကြောင်း KIA ဒုစေဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ဂရိတွေမပေးဘဲနဲ့တော့ KIO KIA က NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့အလားအလာမမြင်ကြောင်းသုံးသပ်သူကတော့ဗီတိန်အခြေစိုက်ကချင်းအမျိုးသားအစည်းအရုံးရဲ့ဗဟိုအလုပ်မှုဆောင်ကော်မတီဝင်မခေါ်ခွန်စာဖြစ်ပါတယ
် NCA လက်မှတ်ထိုးဖို့ကိစ္စဆိုတဲ့ဘာညာဆိုတဲ့ကိစ္စက KIO KIA က1994ခုနှစ်ခဲစပြီးတော့မှအပြည့်ခရစရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်အဲ့မှာရေးထိုးပြီးတော့မှအပြည့်ခရစရေးရစစ်တပ်ကနေချိုးဖောက်တဲ့အတွက်ကြောင့်မလို့ကနေ့စစ်ပေါ်တွေပြန်ဖြစ်လာတဲ့အပိုင်းလိုဖြစ်တယ်။အဲ့ဒီအခါကျတော့နိုင်ငံရေးပြဿနာတွေဖြေရှင်းဖို့အတွက်ခိုင်မာတဲ့ဂတိခံဝင်ချက်တွေရှိနေတဲ့ကတော့ NCA ကိုထိုးဖို့ဆိုတဲ့ပြဿနာအခက်အခဲတွေရှိတယ်။မဖြစ်နိုင်ဘူးဆိုတဲ့အနေအထားမျိုးရှိတယ
်။အရင်စေအစိုးရနဝတလက်ထက်မှာအပြည့်ရညီညာရေးလုပ်ခဲ့မှုတဲ့ KIO ဟာအခုတခါ NCA စာချုပ်ကိုအလွယ်တကူလက်မှတ်ထိုးပြီးမှကချင်ဒေသမှာတက်မတော်အင်အားပိုတိုးချလာပြီးကချင်အဖွဲ့အစည်းတွေပေါ်ထိန်းချုပ်လာမှမျိုးကိုတော့အပြစ်မခံနိုင်ဘူးဆိုတဲ့အယူဆမျိုးကချင်လူထုကြားမှာရှိနေတာပါ။နောက်မှတက်မတော်ဘက်ကအလွယ်တကူဂတိဖောက်ဖျက်တာမျိုးမလုပ်ရအောင်ဂျားသက်သေးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်မှုအောက်မှာ NCA ကိုလက်မှတ်ထိုးဖို့လိုတယ်လို့မခေါ်ခွန်စာကထောက်ပြပါတယ
်။ဒီနေ့အနေအထားကိုပြန်လည်သုံးသပ်ကြည့်တဲ့အခါမှာတက်မတော်ကလည်းစစ်တပ်ကလည်းတိုင်းသားတွေပုံမှာအယုံကြည်မရှိဘူးတိုင်းသားတွေလည်းစစ်တပ်ပုံမှာယုံကြည်မှုမရှိဘူးအဲ့ဒီအခါကျတော့အဲ့ယုံကြည်မှုရှိလာအောင်ဂျားထဲမှာတမာတမကြကြနဲ့ဗက်မလိုက်ဖဲနဲ့ရက်တည်နိုင်တဲ့အကဲဖြတ်အဖွဲ့အစည်းတွေပါလေကခိုင်ခိုင်မာမာဖွဲ့စည်းဖို့လိုမယ်အဲ့ဒီခိုင်ခိုင်မာမာမဖွဲ့စည်းဘဲနဲ့ NCA လက်မှတ်ထိုးခိုင်းပြီးတော့မှအကြောင်းအမျိုးမျိုးပြပြီးတော့မှနှောင့်နှေးကြမ်းကြောင်အောင်လုပ်ပြီးတော့မှအမြင့်ဖြတ်ချေနှိုးရေးဆိုတဲ့ပုံစံမျိုးတွေလုတ်လာမယ့်အနေအထားမျိုးတွေကိုကျွန်တော်တို့ကတွေ့ရလေ
ဒီလိုတောင်းဆိုနေရတာကလည်းစစ်တပ်အပေါ်မှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကနိုင်ငံရေးဩဇာလွှမ်းမိုးနိုင်ခြင်းမရှိဘူးဆိုတော့တိုင်းသားတွေဘက်ကသုံးသပ်ထားခြင်းကြောင့်ဖြစ်တယ်လို့မခေါ်ခွန်စာကဆိုပါတယ
်ဒေါအောင်ဆန်းစုကြည်အပေါ်မှာလည်းကျွန်တော်တို့ကအကောင်းမြတ်အနေနဲ့ကြည့်မယ်ဆိုရင်သူ့ရဲ့အခက်အခဲတွေကိုကျွန်တော်စာနာတယ်နားလည်တယ်ဒါပေမဲ့လို့စစ်တပ်ကိုသူမလွှမ်းမိုးနိုင်တဲ့အခါကျတော့ဒီစစ်တပ်ရဲ့ပြတ်စက်တစ်ခုမှာသူကဒီခါမှဒီလိုကဆိုဒီလိုကဆိုတဲ့အတိုင်းမျိုးဖြစ်လာတယ်သူဖြစ်ချင်တဲ့ဟာတွေဟာစစ်တပ်ကသဘောမတူဘူးဆိုလို့ရှိရင်ဘယ်လို့မှမဖြစ်နိုင်ဘူးမြင်တဲ့အတွက်ကြောင့်မလို့နိုင်ငံတကာတောင်းကြည့်ထင်းထင်းအဖွဲ့တွေအကဲဖြတ်အဖွဲ့တွေအဲ့ဒါတွေအကုန်ပါဝင်ပြီးတော့မှဒီမြန်မာရေးလုပ်ငန်းစဉ် process တစ်ခုလုံးအပေါ်မှာအာမခံပြီးတော့မှလုပ်တဲ့ဟာမျိုးကိုကျွန်တော်ကလိုချင်တာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကချင်ခရီးစဉ်အတွင်းဝိုင်းမော်မြို့နယ်ကစေဘေးဆောင် IDB စခန်းတွေကိုတွားရောက်ခဲ့ပြီးစစ်ဆောင်စခန်းကပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးမယ်လို့ကတိပေးသွားပါတယ်။ကချင်ဒေသမှာစေဘေးဆောင်တို့ကတည်း IDB စခန်း6ခုရှိပြီးတချို့စခန်းတွေမှာအရေးပေါ်အကူအညီတွေအခုထိလိုအပ်နေသေးပဲလို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောနေတာပါ။နိုင်ငံတကာလူသားချင်းစာနာတဲ့အဖွဲ့တွေကတွားရောက်ပံ့ပိုးကူညီပေးခြင်းပင်မဲ့ လန်ခီမှာတားမြစ်မှုရှိတာကြောင့်အကူအညီတွေမရပဲဖြစ်နေပါတယ်ဒီလိုအတားအဆီးတွေကိုဖယ်ရှားပေးဖို့မြစ်တာရက်ခံတယ်လို့ပြောသူကတော့ကနေဒါနိုင်ငံသားကချင်တိုင်းသားအဖွဲ့အစည်းရဲ့အထွေထွေအတွင်းဘူးဂျွန်လာဆန်းဖြစ်ပါတယ
်နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပေါ့နော်ကချင်ပြည်နယ်ကိုလာရောက်တာကိုဝန်တာချေဆိုပါတယ်ဒီလိုလာရောက်တဲ့အတွက်ကြောင့်မလို့ချင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုပို့ပြီးတော့တွေ့မြင်နိုင်မလို့မျှော်လင့်ပါတယ်လက်တွေ့အခြေအနေကိုတည်မြင်ပြီးတော့ချင်းပြည်နယ်ငင်းချမ်းရေရဖူးနဲ့ဒီထိုးစစ်တွေကိုရပ်ပြီးတော့တိုက်ပွဲတွေမရှိတော့ဘူးဆိုလို့ရှိရင်ဒီ IDP ရဲ့အခြေအနေလည်းတနည်းတစ်ဖုံပြောင်းသွားနိုင်တယ်ပေါ့နော်ပြီးတော့ဒီချင်းပြည်နယ်အစိုးရအနေနဲ့လည်းပဲလက်တွေ့မှာပို့ပြီးတော့ပံ့ပိုးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဒီနိုင်ငံတကာထောက်ပံ့တွေကိုလည်းကျွန်တော်တို့လွတ်လပ်စွာလမ်းဖွင့်ပေးစေချင်ပါတယ်
ကချင်ဒေသမှာစစ်ပေးဆောင်ဒုက္ခသည်တသိန်း2000လောက်ရှိပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအနေနဲ့ကချင်ဒုက္ခသည်တွေအတွက်ကျပ်သိန်း3000လှူဒါန်းဖို့စီစဉ်ထားပါတယ်ခင်ဗျာ
ကိုညောင်ဝဲအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့18ဥပသတင်းမီဒီယာအဖွဲ့ဟာဒီကနေ့ဘူးတီတော်မြို့ကိုတွားရောက်လေ့လာနေကြပါတယ်အခုဆိုရင် EU ဥရောပတမကအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကလည်းရခိုင်မှာရောက်ရှိနေကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတိုက်ခိုက်မှုတွေထပ်မံပြုလုပ်ဖို့ပြင်ဆင်နေတာကိုဖော်ထုတ်တားဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာကြဖို့ရှိပါတယ်။ဒီသတင်းမီဒီယာအဖွဲ့မှပါဝင်တဲ့ VOE ရဲ့ရန်ကုန်အခြေစိုက်သတင်းတော့မတ်မီခါကိုဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပြပါတယ်
။ဟုတ်ဟုတ်ဒီနေ့ကရခိုင်ကနေရခိုင်စစ်တွေကနေပြီးတော့မနက်6နာရီပူတီတောင်ကိုရေရင်နဲ့သွားဖို့ကျွန်တော်တို့စီစဉ်ထားပါတယ်ပူတီတောင်ကနေမှမောင်တော်ဘက်ကိုသွားမှာပါပူတီတောင်မှာကအရင်ဒီအကျန်းဖက်ဖက်ပြီးတော့အကျန်းဖက်လုတ်ဖို့စီစဉ်ထားတဲ့တင်းနေကြီးရွာဘက်ကိုသွားဖို့စီစဉ်ထားတာပါ
တခြားကောဒီနေ့ခီးစဉ်မှာဘယ်နေရာတွေရောက်ဖို့ရှိသလဲ
အဲ့ပူတီတောင်ရဲ့ပူတီတောင်ပြီးသွားလို့ဒီမောင်တော်ကိုဆက်သွားမယ်ဒီနှစ်နေရာပါပဲရှင်
အော်ဟုတ်ကဲ့ပါနောက်တစ်ခုကျွန်တော်တို့သိရတာကအခုဆိုလို့ချင်းစစ်တွေမှာ EU ဥရောပတမကအဖွဲ့ကကိုယ်စားလှယ်အဖွဲ့ရောက်နေတယ်ဆိုပြီးတော့ကြားရတယ်လေမမေခါလို့လည်းသိမှာပေါ့အဲ့ဒီသူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဗာများသိထားတယ်သိတော့ပြောပြပေးပါလားခင်ဗျာ
EU အဖွဲ့ကအဖွဲ့ဝင်73ယောက်ဒီစစ်တွေကိုရောက်နေလို့ပြောပါတယ်သူတို့ကဒီနေ့မနေ့မှာပဲဘူးတီတောင်ဘက်ကိုစပြီးတော့သွားမယ်လို့သိထားပါတယ်ဘူးတီတောင်ကနေမှတစ်ဆင့်မောင်တော်ဘက်ကိုဆက်ပြီးသွားမှာပါသူတို့ရဲ့ခီးစဉ်က32ရက်နေမှာအဆုံးသတ်မယ်လို့သိထားပါတယ်ရှင်
။အော်သူတို့အဲ့ဒီမှာဗနရက်နေမယ်လို့သိရလေ။အ
ော်အဲ့ဒီမှာသူတို့2ရက်နေသွားမှာပါရှင်။32ရက်နေမှာသူတို့ရန်ကုန်ကိုပြန်သွားမှာပါရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာကျေးဇူးများကြီးတင်ပါတယ်နော်။နောက်ထပ်မြန်မာသတင်းပုတ်နဲ့ဆက်ပါဦးမယ်။ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့တည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်ထိုင်းတရားရုံးချုပ်မှာအယူခံဝင်မှုမြန်မာအစိုးရဘက်ကပြင်ဆင်နေပါတယ်။တရားရုံးချုပ်မှာတင်မဲ့အယူခံမူကြမ်းကိုမြန်မာဥပဒေပညာရှင်တွေ၊မှုခင်းဆိုင်ရာကျွမ်းကျင်သူတွေနဲ့ထိုင်းရှိနေများကောင်စီနဲ့အတူပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒီအခြေအနေကိုထိုင်းခြေစိုက် VOA သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားပါတယ်။နားဆင်ပါခင်ဗျာ
။ဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေကြကြောင်းမြန်မာတန်ယုံကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ပြည်တော်စုရှေ့နေကျူရုံးကနေပြီးတော့ညွန်ကျုပ်အနေနဲ့တော့ခင်ချုံပါလာတယ်နောက်တစ်ခါ CID ကနေပြီးတော့မုံင်းဆိုင်ရကျွမ်းကျင်တဲ့ရေဟိုဦးဦးစွန်နိုင်ဦးအဲ့ဒီယောက်ကအဓိကကောင်းဆောင်လာတာပါပဲမနေ့ကတော့အန်ကယ်တို့အဓိကကလေးသွားတွေ့တယ်ကလေးပြီးတော့နောက်တစ်ခါချင်းနေမှကောင်းစီတဲ့နှစ်နာရီလောက်ညနေပိုင်းတနာရီဝဲဆက်ပြီးတော့ထိုင်ပြီးတနာရီဝဲလောက်စကားပြောပါတယ်ဟိုအဓိကတော့သူတို့ပြောချင်တာကတော့ဟိုဒီနေ့ကိုပဲတုံ့တက်သွားတယ်ဆိုတဲ့သဘောရေနောက်ပြီးတော့တကယ်လူများမှသူတို့အခုလုံးလိုက်ကြည့်လေ့လာကြည့်တဲ့အခါကျတော့အဲ့ဒီအချက်ဒီအားလုံးထဲမှာအဲ့ဒီချက်တွေအားလုံးထဲမှာခုနကဧကန်ဒီဘက်ကတင်တာတဲ့အချက်တွေဟာခိုင်လုံနေပါယတာနဲ့ဒီအချက်တွေပေါ်မှာဘယ်လိုကမဲသုံးတာခက်ခဲလို့ရှိဘူးပြီးတော့မှဧကန်ဘက်က ချက်ကိုသုံးသပ်ရှင်းလင်းပြီးတော့တိရိုဘက်ကအချက်တွေနဲ့ဒါဒီဘင်းလို့ဆိုတဲ့အကြောင်းအရာတွေကိုသုံးသပ်ထားတဲ့ဆိုတော့ပြောသုံးသပ်ထားတဲ့အဟုပဲသူကစဉ်းစားကြတာပါ
မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့လေးရတာခရီးစဉ်အတွင်းမှာလေကျောလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးကိုလည်းတွေ့ဆုံခဲ့ပါတယ်။မတ်လ28ရက်နေ့မှာတော့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံအတွက်ပြင်ဆင်ချက်တွေကိုမြန်မာတန်ယုံကိုစားပြုရှေ့နေဦးအောင်မျိုးတက်နဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။ပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတက်ကအခုလိုပြောပါတယ်
။ဒီငုံရဲ့ချက်24ချက်ကနောက်တစ်ခါအခုပထမအယူခံရင်းကအမိန်ချတဲ့အချက်ချက်ခုချက်ပေါ်မူပြီးပြီးတော့ပဲအင်္ဂလိပ်မီဒီယာကိုအယူခံသွားဖို့အစီအစဉ်ပါတခုအချက်မင်းကတော့အင်္ဂလိပ်တစ်ပြန်လောက်ဆိုနေပြီးမှာပါ
မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းနိုင်ငံတရားရုံးချုပ်ကလာမယ့်ဧပြီလ23ရက်နေ့ထိအယူခံရဲ့တစ်လထပ်တိုးပြီးတော့ခွင့်ပြုပေးထားပါတယ်မြန်မာရွှေပြောင်းလူသမားခန့်မှန်းခြေ 4,000 လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ထောင်ပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
။မအေးမာရဲ့တရင်လှော်ကိုနားဆင်ကြရတာဖြစ်ပါတယ်။တော်ရစီမှာခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးပုံမှုပွင့်လင်းလာတာနဲ့အမျှရှေးဟောင်းစီရီပထိုးတွေရှိတဲ့ပုဂံမျိုးကိုလည်းကမ္ဘာလေးစည်းသွားတွေတချိန်တိုးရောက်ရှိလာနေကြပါတယ်။ဒါပေမဲ့အဲ့ဒီလိုဇီရီပထိုးတွေရေရှည်တည်တတ်အောင်ထင်းသိမ့်ဖို့အတွက်ကတော့စိုးရိမ်မှုတွေရှိနေပါတယ်။ဗကန်ကနေ John Owen သတင်းပေးပို့ထားတာကိုမတ်ဣတဆင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့အထင်ကရဗကန်ကိုခီးသွားဧည့်သည်တွေအများပြားရောက်လာတဲ့အတွက်ကမ္ဘာလေးခီးသွားလုပ်ငန်းအပေါ်ကောင်းကျိုးတွေရှိပေမဲ့လည်းနောက်ဆက်တွဲစိုးကျိုးတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်။ဇေဒီပထိုး2000ကျော်ရှိတဲ့ဗကံမြေကိုနှစ်စဉ်ထောင်တောင်းနဲ့ချီတဲ့ခီးသွာဧည့်သည်တွေလာလေကြပါတယ်။ရှုခင်အကောင်းဆုံးဓာတ်ပုံအကောင်းဆုံးရအောင်လို့လာလေတဲ့သူတွေကဇေဒီပထိုးတွေဘော်ကိုတက်ကြပါတယ်။ဒီလိုဇေဒီပထိုးတွေဘော်တက်တာကနေဝင်တာကိုကြည့်ကောင်းတဲ့နေရာဆိုပေမဲ့လည်းဇေဒီပထိုးတွေရေရှည်ထိမ့်သိမ့်ထားနိုင်ဖို့အတွက်တော့ကောင်းတဲ့လေထာမဟုတ်ပါဘူး။ချင်းဟောင်းသူတေသနာဌာနကဦးတန်းစောဦးကခုလိုပြောပြပါတယ
်။ Consider not to climb the monument.We need to be protected.
ဒီဇေဒီပထိုးတွေရဲ့တက်တန်းက2000ကျော်တောင်ရှိပြီဆိုတော့အရန်ထိခိုက်လွယ်တာကြောင့်ကျွန်တော်တို့တွေဝိုင်းဝန်းထိန်းသိမ်းဖို့လိုပါတယ်။ဇေဒီပထိုးတွေပေါ်မှာတက်ကြဖို့သတိထားရမှာပါ
။တချို့နေရာတွေကိုတောင်ကန့်သက်တမ်းမြစ်ပီးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ငရင်ကြီးတန်ခံခဲ့ရလို့ပျက်စီးတာတွေကိုပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲဇေဒီပထိုးအားလုံးပေါ်ကိုတက်ရောက်ခွင့်ကန့်သက်ပိတ်ပင်ဖို့ကြိုးပမ်းနေကြတာပါ။ရှေးဟောင်းသူတေတီတွေကပကံကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ် UNESCO ကသတ်မှတ်ခြင်းခံရဖို့ကြိုးပမ်းနေမှုအပေါ်မှာလည်းသက်ရောက်မှာကိုစိုးရိမ်နေကြပါတယ်။ဒီမိုကရေစီကိုဥတည်နေတဲ့မြန်မာနိုင်ငံအတွက်နိုင်ငံခြားခီးသွွားဧည့်သည်တွေအများပြားရောက်လာတာကနိုင်ငံရဲ့စီးပွားရေးကိုများစွာအကျိုးပြုနိုင်ပါတယ်။ဥပမာဆိုရင်ဇေဒီချေးရဲမှာလက်မှုပစ္စည်းရောင်းသူတွေအတွက်စီးပွားရေးအဆင်ပြေစေပါတယ်။ဒါမှမဟုတ်ဗုဒ္ဓဘာသာကိုးကွယ်သူတွေရဲ့ပကံမြေမှာလာလေသူတွေကဘာသာရေးအရလှုပ်ဆောင်ရမှာတွေကိုနားမလည်တာတွေလည်းရှိပါတယ်။ဒီအကြောင်းကိုခရိုင်တာဝန်ရှိသူဦးစိုးတင်ကပြပြပါရစေ
။ဟိုကမသိလို့ပဲဖြစ်ဖြစ်နားမလည်လို့ပဲဖြစ်ဖြစ်ဒါတို့ထုတ်ပြန်ထားတဲ့နေရာဒီမှာမတက်ပါနဲ့ဆိုတဲ့နေရာကိုတက်တဲ့ကိစ္စတွေနောက်ပြီးလို့ရှိရင်တော့ဟိုဖဏမစည်းပါနဲ့ဆိုတဲ့နေရာကိုစီးတဲ့ကိစ္စတွေဒီတော့ကြတဲ့ဒါတို့ကဟိုဖို့ရုံကြည်ကိုယ်ကိုအစောပိုင်းခံရတဲ့လူမျိုးဖြစ်တာလေ
သာသာရေးရင်ကျေးမှုဆိုင်ရာတွေကိုထိမ့်သိမ့်ဖို့နဲ့ခီးသွွားတွေကိုပိုဆွဲဆောင်ဖို့ဘေးရာကပိုရည်တည်တယ်ဆိုတာကိုတော့အချင်းချင်းစဉ်းစားရမှာပါ။ဇီဒီပထိုးတွေအားလုံးပေါ်တက်ဖို့ပိတ်ပင်လိုက်မယ်ဆိုရင်တော့ခီးသွွားတွေကိုဆက်ပြီးတော့ဆွဲဆောင်နိုင်အောင်အဲ့ဒီအစားရှုခင်းကြည့်ဖို့နေရာပေးသင့်တယ်လို့ပြောနေကြပါတယ်။ခီးသွွားအဲ့လက်ညုံကိုဇော်ဝင်းချိုကခုလိုပြောပြပါတယ
်။ It will be bad image for the tourism.So we should not
ဒါခီးသွွားကဏ္ဍကိုထိခိုက်စေနိုင်ပါတယ်ရှေးဟောင်းသူတေသနာဘက်ကနေကြည့်မနေပဲစီးပွားရေးဘက်ကလည်းကြည့်ဖို့အရေးကြီးပါတယ
်ဇေဒီပထိုးတွေဘော်ကိုတက်ဖို့အကန့်အသတ်တွေရှိခြင်းရှိလာနိုင်နေပေမဲ့လည်းဗကံမြေကဇေဒီပထိုးတွေရဲ့အလှကိုတော့အကန့်အသတ်မရှိအပြေအဝဆက်ပြီးတော့ခန်းစားနိုင်ကြပါတယ်ရှင
်မအီတန်စင်ပြောပြသွားတာဖြစ်ပါတယ် VOE American တန်ရဲ့ဘူရူနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်မကြာမီထုတ်လွှင့်နောက်မှဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုပြန်လည်တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်6နာရီခွဲရှိပါပြီ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2019ခုနှစ်မတ်လ29ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုလက်ရှိထုတ်လွှင့်ပေးနေဆဲဖြစ်တဲ့လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ဖတ်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ဒီညနေ22မိနစ်မှာစတန်ကောက်တာပေါ့လေဂျာပြေရေကောက်ပေါ့လေညနေ22မိနစ်မှာကောက်တဲ့ခါမှာဂျာပြေရေကောက်ပ
ေါ့ဒါကတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြပါမယ်အဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေထဲမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြပေးထားတာရှိတယ်လို့နာနခင်းအင်္ဂလိပ်စာတင်ကားစာပို့ချချက်စာရတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စံတာနဲ့ဒေါ်လှလတန်းတို့ကအစူးစီးတင်ဆက်ထားတာကိုနားဆင်ကြအောင်ပါ
တိုင်းနာရေးစာသင်ခန်းထဲမှာဆွေးနွေးဆွေးနွေးကောင်းစဉ်နဲ့ Frontier မြန်မာမှာ A1 Cameron ရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားဘာသာစကားနဲ့ကျောင်းပညာသင်ကြားရေးကိုဆွေးနွေးနေရပါတယ်။ဒါပေမဲ့ယဉ်ကျေးမှုဆိုတာဘာသာစကားတစ်ခုတည်းမဟုတ်ပါဘူး။ရုပ်ပိုင်းဆိုင်ရာအသိပညာနဲ့စိတ်ပိုင်းဆိုင်ရာတွေအလုံးအကျုံးဝင်ပါတယ်။ယဉ်ကျေးမှုဖလှယ်သင်ကြားရေးဟာမြန်မာနိုင်ငံမှာမတူကွဲပြားတဲ့တိုင်းရင်းသားတွေအကြားနားလည်မှုရရှိခြင်းနဲ့ညီညာရေးအတွက်အများကြီးထောက်နိုင်ပါတယ်။အပြန်အလှန်လေးစားမှုပွင့်လင်းမှုလေ့လာစူးစမ်းမှုနဲ့ခွဲခြားဆက်ဆံရေးရောပါပပြောင်းမှုဖြစ်ထွန်းဖို့စောကြလေဖြစ်ပါတယ်။အခုမြန်မာကျောင်းစာသင်ခန်းတွေထဲမှာတိုင်းရင်းသားယဉ်ကျေးမှုတွေအကြောင်းပါသင်းသလောက်ပါပေမဲ့အပေါ်ယံမျှတာဖြစ်နေပါတယ်။အဓိကအဖြစ်ဗမာရှူတောင်းကရေးသားထားတာဖြစ်ပါတယ်။မတူကွဲပြားမှုကိုနှစ်သက်လက်ခံလာနိုင်လောက်အောင်လှုပ်ဆောင်နိုင်စွမ်းမရှိပါဘူး။ဥပမာနာဂကျောင်းသားတွေကိုလူသားစားသလားလို့မေးတာမျိုးအသဖြင့်ရှိနေခဲ့ပါတယ်။တိုင်းရင်းသားတွေကြီးပဲလူခွဲခြားဆက်ဆံခံရတော့မဟုတ်ပါဘူး။ကရင်ပြည်နယ်မှာကျောင်းသွားနေတဲ့ဗမာကျောင်းသူတယောက်ကိုတချို့ကရင်ကျောင်းသားတွေကချင်းချောက်တယ်ဆိုတာလည်းပဲကြားရပါတယ်။အခုခါပညာရေးမဟာဗျူဟာစီမံကိန်းအရဒေသဆိုင်ရာတွေမှာဒေသလူအချက်နဲ့အညီစင်ရုံးညွှန်းနှံကိုပူပြီးလွတ်လပ်လပ်လပ်ခွင့်ပြုရမယ်လို့သိရတာဟာအတက်စရာကောက်ပါတယ်။တိုင်းသားလူနည်းစုယဉ်ကျေးမှုတွေကိုနယ်စပ်နယ်ဖြားမှာသာမကမြို့ပေါ်ကစာသင်ကျောင်းတွေမှာလည်းသင်ကြားပေးသင့်ပါတယ်။တိုင်းသားယဉ်ကျေးမှုဆိုပြီးစည်းသံဘာသာရပ်တစ်ခုအဖြစ်သုံးယူတာမကပဲကျန်ပါသားရက်တွေထဲမှာလည်းတိုင်းရင်းသားတွေအကြောင်းကိုဖြစ်ဆွသင်ကြားဖို့လိုအပ်ပါတယ်။ဥပမာတိုင်းရင်းသားတွေရေးတဲ့သူတို့ရဲ့ဝတ္ထုတွေကိုစာပေကန်တမှာထည့်သွင်းသင်ကြားနိုင်ပြီလို့ဖြူဝင်ပါသားရက်မှာဆိုရင်လည်းချင်းပြည်နယ်ရဲ့ရာသီဥတုမြေမျက်နှာသွင်ပြင်ကြောင့်သူတို့ရဲ့နေထိုင်မှုဘဝပြောင်းလဲပုံတခါသမိုင်းပါသားရက်မှာဆိုရင်လည်းဒေသလိုက်ကွဲလွဲတည်ရှိတဲ့မင်းနိုင်ငံတွေမင်းဆက်တွေအကြောင်းထည့်သွင်းသင်ကြားမှာဖြစ်ပါတယ်။ကျောင်းသားကျောင်းသူတွေကိုဗဟုပြုသင်ကြားရေးစနစ်ကအများကြီးအကျိုးရှိနိုင်ပါတယ်။အခြေခံအဆင့်မှာဆိုရင်ကျောင်းသားတွေရဲ့လူမျိုးရေးဘာသာရေးနောက်ခံစာရတွေကိုအခန်းထဲမှာဖိနှိပ်စေပြီးအထက်တန်းအဆင့်မှာဆိုရင်တော့သူတို့တိုင်းရင်းသားတွေရဲ့လူမှုအဆိုင်ဝိုင်းအလိုက်သုတေသနလုပ်စီတင်ပါတယ်။ဒီလိုကျောင်းသားဗဟုပြုသင်ကြားရေးဟာအုတ်ချေကနေအပေါ်ကိုတက်လာတဲ့သင်ကြားမှုဖြစ်ပြီးတိုင်းရင်းသားတွေအချင်းချင်းမှာနားလည်မှုလည်းပုံမဖြစ်ထွန်းစေနိုင်တယ်လို့ကြေညာထားပါတယ်ခင်ဗျာ
။ခုဆက်လက်တင်ပြပေးမှာကတော့ The Straits Times စင်ကာပူသတင်းစာကြီးမှာMyanmar wakes up to a reality that's not so golden, so de. Myanmar နိုင်ငံအနေနဲ့သိအားရစရာမရှိတဲ့လက်တွေကိုရင်ဆိုင်နေရပြီဆိုတဲ့ဆောင်းပါရှင်တန်ဖီယီရေးသားချက်ကနေကောက်နှုတ်ကြင်ပြလိုပါတယ်။ NLD အစိုးရအနေနဲ့အာဏာရလာတဲ့တစ်နှစ်ပြည့်လာချိန်မှာတော့အာရှရဲ့အစီအစဉ်နိုင်ငံတွေနဲ့တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့မျှော်လင့်ချက်ကနေပြုပြင်ပြောင်းလဲရေးအကဲဆတ်မှုတွေရင်ဆိုင်နေရတဲ့ဘက်ကဥတည်နေပြီလို့အစချီရေးသားထားပါတယ်မြန်မာနိုင်ငံမှာဧပြီလ1ရက်နေ့ကျအမတ်နေရာ19နေရာအတွက်ဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ထားပေမဲ့လို့လည်းစိတ်ပါဝင်စားမှုကနေနေတဲ့အကြောင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာမတ်လ30ရက်နေ့ကုန်ဆုံးမဲ့ဘန်ဒါယီနှစ်အတွက်30ရာခိုင်နှုန်းကျဆင်းဖို့ရှိတဲ့အပြင်ကမ္ဘာပိုင်ရဲ့ခန့်မှန်းချက်အရစီးပွားရေးဖွံ့ဖြိုးမှုနှုန်းကလည်းဒီကာလမှာ6.5ရာခိုင်နှုန်းထိနှိပ်ကွေးသွားဝယ်ရှိတယ်လို့ဖော်ပြထားပါတယ်။ ချိန်နဲ့မှာပဲမြောက်ပိုင်းဒေသတွေမှာတိုင်းရင်းသားအုပ်စုတွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်ဘီကင်ယာခေလုံထွက်ပြေးကြသူတွေတောင်းနဲ့ချီရှိခဲ့တယ်လို့ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့ညင်ချမ်းရေးညီလာခံရဲ့အကျိုးဆက်တွေကိုလည်းဆက်ထိန်းထားနိုင်မှာမလားလို့ဆောင်းပါရှင်ကမေးခွန်းထုတ်ထားပါတယ်။ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာပြီးခဲ့တဲ့နှစ်မတ်လ30ရက်နေ့ကအာဏာရရှိလာပေမဲ့လို့လည်းစစ်တပ်နဲ့အာဏာခွဲဝေနေရတဲ့အတွက်ကျိုးတန်းပေါ်မှာလမ်းလျှောက်နေရတဲ့လူနဲ့တူနေတဲ့အကြောင်းဆောင်ပါရှင်ကထောက်ပြထားပါတယ်။အရက်ဖဲအုပ်ချုပ်ရေးပိုင်းမှာတည်တာတဲ့အပြောင်းလဲကိုမပြနိုင်တဲ့အချက်တစ်ချက်ကတော့အမျိုးသားပညာရေးစီမံကိန်းလိုဧပြီလ10ရက်နေ့ကကြေညာခဲ့တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်လိုအားလုံးအသစ်ပြန်ဆမယ့်အစားဖောင်းမှုပြန်အခြေခံတာကိုတွေ့ရတဲ့အကြောင်းတခုရှိတာကတော့ဦးသိန်းစိန်ဆူရတဲ့ထက်ကရင်းနှီးတဲ့သဘာဝတန်းဝေစီမံကိန်းတွေကနေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရခဲ့ပြီးမဲ့လို့လေဒေါအောင်ဆန်းစုကြည်ခင်မာတို့ရေနံစည်းနှုံတွေကြပြီးကုံစည်းနှုံလဲတက်တဲ့အတွက်ကြောင့်သဘာဝတရားဇာတကိုမှီတင်းနေထိုင်ရတဲ့စီးပွားရေးစနစ်မှာခွဲခြားစိတ်ဖြာလုပ်ကန်ရတာပိုခက်ခဲတဲ့အကြောင်းဆောင်းပါရှင်ကထောက်ပြထားပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့ဆုံးဖြတ်ချက်ချရမှာဗဟိုကချုပ်ကင်မှုလွန်ကဲနေတဲ့အတွက်ဖြစ်တင်ဝေဖန်ခြင်းခံရတာကိုတွေ့ရပြီးပြည်내နဲ့ဒီသန္ဓရအစုရတွေမှလည်းအရေးအချင်းပြည့်ဝတဲ့သူတွေနည်းနေတဲ့အကြောင်းလဲထောက်ပြထားကအစိုးရအနေနဲ့ပိုနည်းနည်းတဲ့အမြင်ရှိဖို့လိုပြီးကိစ္စရပ်တွေကိုလည်းလုံနိုင်စွမ်းရှိသူတွေကိုတာဝန်ခွဲဝေပေးဖို့လိုအပ်တဲ့အကြောင်းလဲဆောင်းပါရှင်ကထောက်ပြထားပါတယ်ရှင်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်တွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian 3အနှုံးတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက TO2GET get to get ကတခုခုကိုဖြစ်စေတာ on on ကအပေါ်မှာ SOMEONE apostrophe s someone's ga lu tu u tiao ye nerves nerves ga ayon jaw dui so ro sakbai khun ye long kaw de be ga lu tu u tiao ye ayon jaw dui yo ma yauk si da bo idiom so re the white de be ga le di niya ma shi ma de lu tu u tiao ye ayon jaw ko twa pi a nau she phit de so yin di lu lout da sait do sia myet si nau sia sait a nau she phit si da ko so lo da phit par de ဒီသုံးနည်းပတ်သက်လို့ George Cooper ပြီးတဲ့ဥမာကတော့
His loud singing gets on my nerves. I'm going to tell him to stop.
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်ရှက်ဖြစ်လိုက်တာဗျာ။ရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ
to get on someone's nerves
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မင်းညပိုင်းကဆွေးနွေးကြတဲ့အင်္ဂါညချမ်းတရိပ်လေးလိုက်အစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်ပေးပါမယ်။ဒေါခင်စိုးဝင်းကစီစဉ်ထားတင်ဆက်ထားတာဖြစ်ပါရခင်ဗျာ
။မင်္ဂလာပါရှင်။ VOA American တန်ရဲ့အင်္ဂါနေ့ညတရိပ်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်။2019ခုနှစ်ဂျားရက်ရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုပါတော့တယ်။ဒီဂျားဖြတ်ရွေးကောက်ပွဲမှာတိုင်း၃တိုင်းပေါ့နော်စကိုင်းပဲခူးတိုင်းရန်ကုန်နဲ့ပြည်နယ်ကြီး၅ခုကယားချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်ကပြည်နယ်ပေါင်း၅ခုက KIA အဖြစ်တော့73ခုမြို့နယ်အဖြစ်22မြို့နယ်မှာလစ်လတ်နေတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေရဲ့လစ်လတ်နေတဲ့19နေရာအတွက်ကိုရှင်းပြကြမှာဖြစ်ပါတယ်။ပါဝင်ရှင်းပြမယ့်ပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးရှိတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေပြောထားတာရှိပါတယ်။ကျွန်မဒီဟိုဒီနေ့ပေါ့လေညနေခင်ကပဲကျမ UEC ဥက္ကဋ္ဌကြီးကိုဆက်သွယ်ပြီးတော့မေးပါတယ်ဦးလာသိန်းကိုမေးတဲ့အခါမှာ तू ကဒီဂျားဖြတ်ရွေးကောက်ပွဲကိုလူလူရဲ့စိတ်ဝင်စားမှုကိုဘယ်လိုသုံးသပ်လို့ရတယ်လဲဆိုတဲ့အခါကျတော့အဲဥက္ကဋ္ဌရပြောပါတယ်ဘဲပါတီနိုင်နိုင်ဟိုနိုင်ငံရေးစီးပွားရေးလူမှုရေးအနေနဲ့တိတ် ထူးထွေပြောင်းလဲမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒူးဒူးစိတ်ဝင်စားမှုကဟိုတိတ်ပြီးမရှိဘူးလို့သူကသုံးသပ်ပါတယ်တဲ့ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပါတီတွေပေါ့နော်အခုဟိုတော်တော်လေးလဲလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အရင်ကတခါမှဟိုရွေးကောက်ပွဲမကျင်းပဘူးတဲ့ဒီရှမ်းပြည်နယ်ကဒီကျေးသီးနယ်မိုင်းရှူနယ်မှာဒီစိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥနေစော်နိုင်ရှိပါလားရှင်နမ်ဆန်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဥနေစော်နိုင်ရှိပါလားရှင
်ဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါရှင
်ရှိပါရ
ဲ့ဗျာကြပြတ်ရေကောက်ပွဲကိုဒီဒေသခံမဲဆမဲပေးကြမဲ့မဲဆန္ဒရှင်ရှင်တွေရဲ့တုံ့ပြန်ချက်ပေါ့နော်သူတို့အနေနဲ့စိတ်ဝင်စားမှုရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်ရှမ်းပြည်နယ်မှာအခုကျွန်တော်မိုင်းရှိမှုနယ်နဲ့ကျေးသီးမြို့နယ်မှာနှစ်မြို့နယ်မှာပါဝင်ရှင်ပြိုင်မဲ့ကျွန်တော်မဲဆန္ဒနဲ့ပတ်သက်တဲ့ပြည်သူလူထုတွေကတော့စိတ်ဝင်စားမှုတော်တော်နည်းပါရဲ့ခင်ဗျာနည်းရလဲဆိုလို့ရှင်သူတို့ကနိုင်ငံရေးကိုသူကဟိုပါပေါ့နိုင်ငံရေးသမားတွေပဲလုပ်ရမယ်ဆိုတဲ့အတွေးတွေလည်းရှိကောင်းရှိနေကြ။နောက်ပြီးတော့ဒီဘက်မှာဒေတာဆွဲပေါ့နော်ဒီတိုင်းသားအဆွဲတွေရှိနေတဲ့အတွက်ကြောင့်ပေါ်ဝင်ရှင်ပြိုင်မဲ့ပါတီတွေအပေါ်တိတ်စိတ်ဝင်စားမှုတော်တော်နေပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့နောက်ပြီးတော့သူတို့မှာစိုးရိမ်ကြောက်ကြမှုတွေလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။နေမြေလုံခြုံရေးနဲ့ပတ်သက်လို့စိတ်ချရပါလေ။ဘာရင်လားရှင်။
ဟုတ်တယ်နေမြေလုံခြုံရေးနဲ့ပတ်သက်လို့ကတော့ဒီကျွန်တော်တို့ရဲ့ကြီးတဲ့ပြည်သူတွေပေါ့နော်မိုင်းရှူးနဲ့ကြီးသီးမှာဆိုလို့ရှိရင်တော့မြို့ပေါ်မှာတော့ပြဿနာတိတ်မရှိပြကြီးတဲ့ပြည်သူတွေအနေနဲ့တော့သူတို့စိတ်ထဲမှာတစုံတရာကိုစိုးရင်ကြောင်းကြနေရတဲ့ပုံစံလေးတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျာကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်မဲဆက်စည်းရုံးတဲ့အခါမှာကျွန်တော်တို့ဝင်နေဝင်နေတိုင်းဝင်လို့ရမရတဲ့ကြီးရွာလေးရှိပါတယ်ခင်ဗျာအဲ့ဒီအတွက်ကျွန်တော်တို့ဒီပြည်တော်စုကော်မရှင်ကိုကျွန်တော်တို့ကန့်ကွက်စာ NLD အနေနဲ့ကန့်ကွက်စာတင်ခဲ့ပြီးမှလည်းမဲယုံနေရှေ့ပြောင်းပေးမဲ့အစီအစဉ်လောက်ကိုပဲစီမံပေးတော့တွေ့ရပါတယ်တကယ်တော့ကျွန်တော်တို့အဲ့ဒီကျွန်တော်တို့ကြေးရွာတွေကိုအဲ့ဒီစိတ်တိုင်းကျကျွန်တော်တို့မဲဆက်စီရင်ခွင့်မရခဲ့ပါဘူးခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါအခုအဲ့ဒီမိုင်းရှူးမှာမိုင်းရှူးကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ SNLD ပေါ့နော်ရှမ်းမျိုးသားမြန်ဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ကိုယ်စားလှယ်လောင်းစိုင်းလင်းမြတ်ရှိပါတယ်
ဟုတ်ကဲ့ပါဗျာ
ဟုတ်ကဲ့ပါဗျာဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့
အဲ့တော့
ဟုတ်ကဲ့ပါဟုတ်ကဲ့ပါတိုင်းရင်းသားနယ်မြေတွေမှာတော့တိုင်းရင်းသားပါတီတွေကဟိုအားတာတယ်လို့ပြောအောင်ပါပေါ့နော်အဲ့တော့ဦးဆိုင်လေးမြတ်အနေနဲ့ဒီပြည်သူလူထုရဲ့ဒီမဲဆန္ဒရှင်တွေရဲ့စိတ်ပါဝင်စားမှုအပေါ်ဘယ်လိုများဟိုကောက်ချက်ချလို့ရပါလဲရှင
်ဟုတ်ကဲ့စာပြီးပြောရမယ်ဆိုရင်တိုင်းရင်းသားနယ်မြေဆိုတဲ့သကလုံး3000လောက်ကျွန်တော်တိတ်တော့သဘောမကျပါနော်အဲဗမာလဲတိုင်းရင်းသားမျိုးနွယ်တွေတခုလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပြီဗမာမဟုတ်တော့တိုင်းရင်းသားဒေသဆိုရင်တော့ကျွန်တော်တော့လက်ခံနိုင်ပါတယ်အဲမိတော့မြေဆိုစီကျွန်တော်ဖက်မှာတော့ဒီဟုတ်ပြီကျွန်တော်တို့ဒါတော့ identity ဆိုတာရှိတယ် national identity ရှိတယ်ပြီးရင်တော့ ethnic identity ရှိတယ်ဒီအပေါ်မှာယုံကြည်ပြီးတော့အဲပါတီတစ်ခုကိုထောက်ခံတဲ့အပေါ်မှာအဲဘာမှပြောစရာမလိုဘူးတော့ကျွန်တော်တို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်။အဲအဲ့တော့ဟိုအခုဟိုလက်တွေ့စီယုံရေးစင်းရတလောက်ပေါ့။အားရကျေနပ်မှုရှိပါလားရှင
်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အပြေအဝထောက်ခံမှုရှိပါတယ်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့။အဲဦးရဲထွန်းပေါ့နော်။ဦးရဲထွန်းကတော့အရင်တုန်းကဒီရှမ်းမျိုးသားများဒီမိုကရက်တစ်ပါတီကနေပြီးတော့ဒီပြည်သူ့လွှတ်တော်မှာကိုယ်စားလှယ်လုပ်ခဲ့တဲ့ကိုယ်စားလှယ်ဟောင်းတယောက်ပေါ့နော်။အခုတော့လောလောဆယ်တော့လွတ်လပ်စွာတည်ကြားဟိုနေတဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တယောက်ပေါ့။ဦးရဲထွန်းအနေနဲ့ရောအခုလောလောဆယ်ဒီရှမ်းပြည်နယ်အခြေအနေပေါ့နော်။အဲ့ဒီမှာဒီရှမ်းပြည်နယ်ဘက်မှာဒီပြည်သူပြည်သားတွေအနေနဲ့ဒီကြားပြတ်ရွေးကောက်ပွဲကိုစိတ်ဝင်စားမှုအခြေအနေလေးပြောပြပေးပါလားရှင်
။ကြားပြတ်ရွေးကောက်ပွဲလုံးမဲ့မြို့နယ်တွေကတော့ကျွန်တော်နဲ့တော့နည်းနည်းဝေးတာပေါ့လေ။ဝေးပေမဲ့ဟိုနည်းနည်းသူတို့ပြောတဲ့အနေထားတွေရောကျွန်တော်ဒီ Facebook တို့ဘာလို့မှတက်လာတဲ့ဟာတွေရောကြည့်ရတဲ့အခါကျတော့အကဲခတ်လို့တော့ရပါတယ်။သူတို့ဒီမိုင်းရှူးချေးသီးအဲ့ဒီဘက်ဒေတာတွေကသူတို့စိတ်ဝင်စားတာတော့ဟိုပါတီတစ်ခုပဲဖြစ်လိမ့်မယ်ချမ်းတိုင်းရင်းသားပါတီပေါ့နော်ဒီဗမာမဟုတ်တဲ့တိုင်းရင်းသားပါတီနှစ်ခုပေါ့ရှမ်းကြားပြူပါတီနဲ့ကြားကောင်းပါတီနှစ်ခုရှိတဲ့အနေမှာသူကြားကောင်းပါတီကိုပို့ပြီးတော့စိတ်ဝင်စားလိမ့်မယ်လို့ထင်တယ်နော်အဲ့ဒီဘက်မှာအရင်2015ကရွေးကောက်ပွဲမကျင်းပနိုင်တာကလည်းအဲ့ဒီဘက်မှာနယ်မြေမှာတိုက်ပွဲတွေဖြစ်ပြီးတော့နယ်မြေလုံခြုံရေးမရှိဘူးဆိုပြီးတော့ရန်သားထားတဲ့အခါအခုမဲပေးခွင့်ရပြီဆိုတဲ့အခါကျတော့အဲ့ဒီဒေသမှာတော့ဟိုကျွန်တော်ထင်တယ်ဒီကြားကောင်းပါတီကဒီဟိုအသာဟိုပြည်သူလူထုစိတ်ဝင်စားမှုပိုတဲ့အနေနဲ့သူနိုင်ရဖို့အနေထားရှိပါတယ်။ကြံတဲ့ပါတီတွေတော့ဝင်ပြီးတော့မဲဆွဲမဲပြုံးဟောပြောမယ်ဆိုရင်လည်းစိတ်ဝင်စားမှုမပြဘူးလူစုလို့မရဘူးဆိုတာအမှန်ပါပဲ။ဒါဒါဒီလိုပဲဖြစ်မှာပဲ။အဲ့ဒီနောက်သူတို့တစုံတရာစိုးရင်ထိုင်လန့်မှုပါညာဆိုတာလည်းရှိတယ်ဆိုခုနပြောတာလည်းအမှန်ပါပဲ ဆိုရင်ထိုင်လာမှုရှိတဲ့အခါတခြားပါတီတွေခေါ်တဲ့အခါသူတို့မလာကြဘူးဗ
ျဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကျွန်တော်တို့ဒီ PACE လို့ခေါ်တဲ့People's Alliance for Credible Elections ဘောနော်အဲ့ဒီ CSO အဖွဲ့ကကိုစိုင်းရဲကြော်စွာမြင့်ရှိပါလားရှင်
ဟုတ်
ကဲ့ပါဟုတ်credible election ဆိုတဲ့ခါကျတော့ယုံကြည်ကိုးစားလို့ရတဲ့ရွေးကောက်ပွဲတွေဒီအတွက်ကိုစုစည်းထားတဲ့လူထုမဟာမိတ်အဖွဲ့လို့ခေါ်ပြည်သူ့မဟာမိတ်အဖွဲ့လို့ခေါ်မှာပေါ့နော်အဲ့တော့ဒီ
အ
ခုလူထုကိုစောင့်ကြည့်နေတဲ့သဘောရှိတယ်ဆိုတဲ့ခါကျတော့လူထုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင်ဂျာမဲရွေးဂျာချက်ရွေးကောက်ပွဲပေါ်မှာ
ဆိုကျွန်တော်တို့ဇန်နဝါရီလဒီ2019ဇန်နဝါရီလကုန်ပိုင်းမှာကျွန်တော်တို့စစ်တမ်းတစ်ခုကောက်ခဲ့တယ်စစ်တမ်းရဲ့အဓိကရွေးချက်ကတော့ကြက်ရဲကပေါ်နေပါတယ်လို့ဒီလူလူကသတင်းချက်တွေဘယ်လောက်သိတယ်လဲမသိဘူးလဲဆိုတာရယ်။ဒါပေမဲ့သူတို့ဘယ်လိုဘယ်လိုမျိုးစိတ်ကူးရှိသလဲမေးရယ်။ဆိုကျွန်တော်အဓိကမေးရမေးပါတော့ကြက်ရဲကပေါ်ရှိသလားလို့ဒီမျိုးနဲ့22မိနစ်မှာစတင်ကောက်တော့ဗောလေကြက်ရဲကပေါ်လို့မြင်တယ်။မျိုးနဲ့22မိနစ်မှာကောက်တဲ့ခါမှာကြက်ရဲကပေါ်ရှိတာကိုသိသလားလို့မေးတဲ့ခါမှာ62ရာခိုင်နှုန်းကပဲဒီလူလူရဲ့62ရာခိုင်နှုန်းကပဲကြက်ရဲကပေါ်ရှိရယ်ဆိုတော့သိတယ်လို့ကျွန်တော်တို့ဖြေတယ်နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့နောက်ထပ်ကျွန်တော်တို့မေးရမေးပါကြကြက်ရဲကောက်ပွဲရှိတယ်ကြက်ရဲကောက်ပွဲမှာမဲခဲဖို့အစီအစဉ်ရှိတယ်လားမေးတဲ့ခါမှာကျွန်တော်တို့မဲခဲဖို့အတွက်ကိုသူတို့ဒေကာမရည်ရည်ဆုံးဖြတ်ထားတယ်လို့ပြောတဲ့ဒီမဲဆန္ဒရှင်ရဲ့ခိုင်နှုန်းက58ရာခိုင်နှုန်းပဲရှိတယ်ဆိုတော့ကျွန်တော်တို့မသိတာကတော့ဘာကြောင့်မလို့ကျွန်တော်တို့58ရာခိုင်နှုန်းပဲရှိရလဲဘယ်လိုအကြောင်းတက်ချက်တွေဆိုတော့ကျွန်တော်တို့သိချင်မသိဒါပေမဲ့ပြောလို့ရတာကတော့ကျွန်တော်ကြက်ပြည့်ရုပ်ောက်ပဲရှိရဆိုတော့ပြည့်ရတရင်ချက်လက်ရောက်ရှိမှုမျိုးကနည်းရဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။အဲဒီကကြက်ပြည့်ရုပ်ောက်ပွဲကို58ရာခိုင်နှုန်းမထက်မယ်လို့ပြောတယ်ဆိုတော့ကျွန်တော်တို့လာပြီးတော့မှမဲထက်မယ်ဆိုရင်စိတ်ဝင်စားမှုနည်းရဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်
။ဟုတ်ကဲ့ပါ။အဲ့တော့ဒါဆိုလို့ရှိရင်ကြက်ပြည့်ရုပ်ောက်ပွဲကျင်းပဖို့ကြော်ညာတဲ့အားနည်းလို့လားဒါမှမဟုတ်လို့ရှိရင်လူထုစိတ်ဝင်စားမှုကဟိုဥက္ကဋ္ဌကြီးကုလသိန်းပြောဘူးပါတယ်။ဟိုဒီကြက်ပြည့်ရုပ်ောက်ပွဲကိုဒီမြန်မာ idol လောက်တောင်မှစိတ်မလူတို့ကစိတ်ဝင်စားမှုမရှိဘူးဆိုပြီးတော့ပြောတာလေကျွန်မကြားလိုက်ရပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဖြစ်နေတာကတော့ကျွန်တော်တရင်ချက်နဲ့ချက်ကြည့်မှုကလည်းရုပ်ောက်ပွဲကော်မရှင်တစ်ခုတည်းကပဲကျွန်တော်လုပ်တယ်ကျွန်တော်ရုပ်ောက်ပွဲနဲ့ပတ်သက်လို့ဒီကျွန်တော်ရုပ်ောက်ပွဲရှိတယ်မဲဆင်းတွေကတ်တော့မယ်ဆိုတာကိုအဓိကကျွန်တော်ပညာပေးလုပ်ငန်းတွေလုပ်တာကဒါကရုပ်ောက်ပွဲကော်မရှင်နဲ့ကျွန်တော်အရက်ဖက်ဖွဲ့စည်းချို့ရပဲလုပ်တယ်ဒီနိုင်ငံရေးပါတီတွေကလည်းကျွန်တော်မက်ဆေ့ချ်စီးရုံးမှုကိုသူတို့ဒီဘက်ကင်းနေမှာစရတယ်ဆိုပေမဲ့တကယ်တမ်းကျတော့သူအရှိန်မြင့်တာကမတ်လဟိုအလေလောက်မှသူတို့မြင့်တာပေါ့ဆိုတဲ့အခါမှာဂျပန်ရုပ်ောက်ပွဲရှိရဲ့ပြည်သူလူထုကမက်ဆနာနေနေပါစေဦးတော့နိုင်ငံသားတယောက်ချင်းစီရဲ့ခွင့်ရေးအတွက်ကိုဒါအရေးကြီးရဲ့ဆိုတာကိုနှုတ်ကော်မရှင်နဲ့ဆက်ဆိုနေရှိတာကိုသိရတယ်ဆိုပါတီအားလုံးကိုကျွန်တော်တို့သုံးဆောင်ရမယ်လေ
အခုဂျပန်ရုပ်ောက်ပွဲအတွက်ကိုအင်တိုင်းအားလိုက်စီယုံရေးဆင်းနေတဲ့ NDF ပါတီကဥခိုင်မောင်ကြီးရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်
ခင်ဗျဟုတ်ကဲ့ဥခိုင်မောင်ကြီးတို့ဟိုမဲဆွယ်စည်းရုံးတဲ့နေရာမှာဟိုအားရပါရရှိရလားလူလူရဲ့ထောက်ခံမှုကရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါဗျာဟိုကျွန်တော်ကတော့စကတဲ့ကဖေဖော်ဝါရီလမှာစတာထွက်တဲ့ချင်းကိုကျွန်တော်က9ရက်တပတ်တိတိတော့ NDR အဲဒီခုကုန်ဒီကိစ္စဖြစ်တယ်နဲ့ကျွန်တော်တပတ် silent လုပ်ပါတယ်အဲဒီ silent လုပ်ပြီးတဲ့တပတ်နောက်ပိုင်းမှာနေ့တိုင်းနေ့ပါလောက်ကျွန်တော်ထွက်ပါတယ်အဲ့တော့ဒီဘက်မှာတရက်လောက်နှစ်ရက်လောက်ကျွန်တော်နားလာတွင်တနေ့ရက်ဒီထွက်ပါတယ်အဲ့ဒါထွက်တာကဒီလူလူတို့ကဒီရွေးကောက်ပွဲရှိတာကိုမသိတဲ့လူတွေကများပါတယ်ပြီးတော့အလုံကဥခိုင်မောင်ကြီးကဘာလို့ကမာရစ်မှာလာပြီးစီးရုံးလာလဲဒီဘက်မှာဘာလို့ဟိုလာလို့တာလဲဒီဘက်မှာရွေးကောက်ပွဲရှိလို့လားဆိုတော့တန်းတောနဲ့မေးတာတွေလည်းတွေ့ရတဲ့အတွက်လူလူကတော်တော်မသိကြတဲ့သဘောမျိုးဖြစ်ပါတယ်အဲဘယ်တော့ပဲဒီဘက်မှာရွေးကောက်ပွဲကော်မရှင်ကဘယ်တော့ပဲပြင်ညာပြင်ညာတချို့ဟာကြတော့မြမအတန်တခြားဒီရုပ်တံတွေကိုစိတ်ဝင်စားတဲ့လူတွေလည်းအများကြီးရှိတယ်ဆိုတာအခုမှကျွန်တော်တို့ကောင်းကောင်းသိရတဲ့သဘောဖြစ်ပါတယ်အဓိကတော့ပြည်သူလူထုကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မသိတဲ့အနေအထားမျိုးကနေလွတ်တော်ကိုယ်စားလှယ်လောင်းတွေကကိုယ့်ကိုမဲပေးတဲ့ပြည်သူလူထုသိအောင်တော်တော်ကြီးကိုကိုယ့်ဟာကိုယ်စူးစမ်းကြရတဲ့သဘောကအများဆုံးနေပါဖြစ်နေပါတယ်အဲလိုပဲတော်တော်ကပေးဆို PAC အဖွဲ့ကလည်းစစ်တမ်းကြီးကောက်ကြတာမှန်ပါတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲဘာပြဿနာရှိတယ်လဲဘာအခက်အခဲရှိတယ်တွင်တွင်မေးနေပါတယ်ကျွန်တော်တို့ကဘာအခက်အခဲရှိတယ်လို့ပြောရမယ့်ကိစ္စတော့တော်တော်ခက်ပါတယ်ဥမာကျွန်တော်ကမာရွတ်မြို့နယ်မှာရွှေဘရောက်ရိတ်မုံတို့ဘာရိတ်မုံတို့ရွှေငါးရွှေရှိပါတယ်အဲ့ဒီကိုကျွန်တော်တို့ကလုံကြုံရေးကကြားတာနဲ့ဝင်လို့မရတဲ့နေရာတွေလည်းရှိပါတယ်အဲ့တော့အုတ်ချုပ်ရေးကလွတ်တော်ကိုယ်စားလှယ်လောင်းတွေလာရောက်ပြီးမဲဆွဲစီုံတဲ့အခါမှာဝင်ဝင်ပြုပါလို့ပြောထားတာလည်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကဘယ်သူအကူအညီတောင်းလို့တောင်းရမှန်းကိုမသိရတဲ့ဘဝနဲ့အဲမက်ဆေ့ချ်စီးရုံးရတာအခုကျွန်တော်ကရန်ကုန်မှာ9မြို့နယ်ကိုမက်ဆေ့ချ်စီးရုံးရပါတယ် အဲ့ဒီခါမှာခုနှစ်မြို့နယ်ကိုကျွန်တော်အလဲကျသွားပါတယ်အဲဒီလိုသွားတာတော့မှဈေးထဲမှာသူ့ဈေးရောင်းတဲ့လူတွေကဘယ်ဆိုရပဲတက်တက်သူ့တို့ကလမ်းမေးမှာပဲဈေးရောင်းရမှာမဲပေးဖို့လုံးဝစိတ်ဝင်စားဘူးလို့ပြောတဲ့လူလည်းရှိပါတယ်အဲ့တော့ကျွန်တော်တို့ကမဟုတ်ဘူးလက်ရှိအခြေအနေလေးကိုကျွန်တော်ရှင်းပြရပါတယ်အဲစိုက်တဲ့သူကိုမဲပေးပါအီဒီလာတီရဲ့နေရွေးကောက်ပွဲရှိပါတယ်ကျွန်တော်တို့ကတိုင်းပြည်အတွက်လိုအပ်လို့ပါကြတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လိုအပ်တဲ့တည်သူအတွက်လိုအပ်ချက်လေးတွေကိုလွတ်တော်မှာတင်ပြဖို့အတွက်တည်သူတွေတုံရင်တုံရင်ဘဝကနေပြောင်းလဲဖို့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမှာဖြစ်ပါတယ်တချို့ကလေရှင်းပြရပါတယ
်
ရှင်းပြတော့မှတည်သူတချို့ကလည်းနားလည်လာတဲ့သဘောမျိုးနဲ့အခုမှနည်းနည်းလေးရွေးကောက်ပွဲကိုတက်ကြွလာတာလို့မြင်ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါပဲဟိုဒီနေ့ဆွေးနွေးပွဲမှာပါဝင်မဲ့နောက်တစ်ယောက်ကတော့ NUP ပေါ့နော်အရင်တုန်းကတော့ဒီတာဆညအတိုင်းအတာစီလုံးညီညွတ်ရေးပါတီရဲ့အတွင်းမှုပါဥဟန်ရွှေပါဥဟန်ရွှေနေကောင်းပါလားရှင်
အဲကောင်းပါတယ်ခင်ဗျကျွန်တော်ဒုက္ခပါခင်
ဗျ Oh sorry ပါဟုတ်ကဲ့ဒုက္ခပါ sorry ပါဟုတ်ကဲ့ပါအဲ့တော့ဥဟန်ရွှေတို့ပါတီအနေနဲ့ဘယ်နှစ်ယောက်လောက်များပါဝင်ရှင်ပြိုင်မှုစီစဉ်ထားပါလဲရှင
်ဟိုကျွန်တော်တို့ဒီရက်ရက်ယူကော်ဝင်မှာတော့ပြည်သူ့လွှတ်တော်ကနှစ်နေရပါနောက်အမျိုးသားလွှတ်တော်ကတစ်နေရပါခင်ဗျပြည်သူ့လွှတ်တော်အနေနဲ့ကတော့ကျွန်တော်တို့သခိုင်းတိုင်းဒေသကြီးမုံရွာမြို့နယ်မဲဆန္ဒနယ်နဲ့ဒီမွန်ပြည်နယ်ထောင်စုံမြို့နယ်မဲဆန္ဒနယ်အဲ့နေရာမှာဝင်ပြန်ပြီးတော့ဒီအမျိုးသားလွှတ်တော်အနေနဲ့ကတော့ပုဂ္ဂိုလ်တိုင်းဒေသကြီးအမှတ်၄ပေါ့လေကျွန်တော်တို့လုံလေးပင်ကျော်ကကအဒီမဆန္ဒနယ်ဒီသုံးနေရာပဲကျွန်တော်တို့ဝင်ပြီးရှင်းပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဟိုချောင်းစုံကတော့နည်းနည်းလေးပွဲစုနေပါတယ်အဲ့ဒီဘက်ကစီယုံရေးအခြေအနေလေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်တို့ချောင်းစုံကတော့ကျွန်တော်တို့ဒီနေရာကဟိုကျွန်တော်တို့တော်တော်ကိုဆိုလဲရတယ်ချောင်းစုံသာတည်တာပေါ့လေကျွန်တော်မောင်အောင်မြို့သားပဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဖြစ်တဲ့ခါကျတော့အဲ့ဒီအရောလည်းပဲကျွန်တော်တို့တော်တော်လေးမျှော်မှန်းပြီးတော့အစီအုံးရဝင်ပါလေစပြီးတော့ပေါ့လေကျွန်တော်တို့60လောက်ချိန်နဲ့ရနေစပြီးတော့ကျူရင်ဝင်ထုတ်ရှားအကောင့်တွေပေါ့ဆောင်ရွက်ပါတခင်အဲ့တော့ဟာအစီအမလည်းပဲဟိုဘလိုပဲဖြစ်ဖြစ်ပေါ့လေချောင်းစုံနေနဲ့ကျွန်တော်လှုပ်ရှားလို့ရနိုင်ပါလေသို့တော့ဒီပါကဒီ hot issue ကတော့အဲခုနပြောတဲ့ဟလာညပြောတဲ့ quest ဆိုတဲ့ဆိုတဲ့ဟာပေါ့ရောတရားကိစ္စနာမည်ပေးဖို့ကိစ္စဖြစ်လာတဲ့ခါကျတော့ဒီမှာလည်းပဲချောင်းစုံဖြစ်တဲ့ဒေသလည်းဖြစ်တဲ့ခါကျတော့ရွေးကောက်ပွဲဒါပြရွေးကောက်ပွဲဆိုတာလည်းကိုအဲ့ဒီကိစ္စပို့ပြီးတော့လွှမ်းမိုးတဲ့အနေအထားလို့ကျွန်တော်တို့ဖြစ်ပါတယ်ဒါကြောင့်မလို့ဒီဟာလည်းပဲကြီးရွာတွေထိပါလိုက်ပြီးတော့ခုနကုချက်မှာကိုပန်တီရေးရကိုမြို့နယ်အကောင့်ထဲဖို့ဆောင်ရွက်မှုကိုပြည်သူတွေကအဆုံးဖြတ်ပေးပါဆိုရဟာကိုကျွန်တော်တို့တော်တော်ကိုလိုက်ပြီးတော့ပြောနေဆိုကြတဲ့သဘောကျွန်တော်တို့ရှိပါတယ
်ဟုတ်ကဲ့ပါအခုဒီမတို့နောက်တစ်ယောက်ပေါ့နော်ဒီမတို့ပါဝင်ဆွေးနွေးပေးမဲ့သူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုစလဲဖြစ်ပါဝင်ရှင်ပြိုင်မဲ့ဒီအမျိုးသားလွှတ်တော်အတွက်ပါဝင်ရှင်ပြိုင်မဲ့ဒေါ်ဆန်းဆန်းမြင့်ပါဒေါ်ဆန်းဆန်းမြင့်ရှိပါလားရှင်ဟယ်လို
ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါမင်္ဂလာပါရှင
်
မင်္ဂလာပါဟုတ်ကဲ့
မင်္ဂလာပါရှင်
ဟုတ်ကဲ့ပါစီယုံရေးတွေစီယုံရေးတွေတောက်လျှောက်တနေကုန်စင်းထားတော့တော်တော်လေးလေးပြင်ပန်းနေပြီလို့ကြားရပါတယ်ရှင်
ဟုတ်ကဲ
့ဟုတ်ကဲ
့နာနာဆိုတော့အခုနာနာပြောမယ်ဟုတ်ကဲ့အတိုင်းလည်းဝင်နေတာဟုတ်ကဲ့
ဟုတ်ကဲ့အားလဲနာပါလေရှင်အခုဟိုအခုစီယုံရင်းဆင်းရတဲ့အခြေအနေလေးပေါ့နော်လူတို့ဘက်ကတုံ့ပြန်မှုလူတို့ဘက်ကထောက်ခံမှုအခြေအနေဘယ်လိုများရှိပါလဲရှင်အားရကြည်နတ်မှုရှိပါလေလားရှင
်ဟုတ်ကဲ့တောင်းပါလေတောင်းပါလေကတချို့ကကြားတော့လေဒီဈာပြတ်ကိုအဲအတိတ်ကိုမသိရခါကြတော့မကြောက်2015လောက်ကသူတို့ထည့်ပေးထားခဲ့တဲ့နေတွေတက်ကုန်ရာတယောက်ကုန်လေဒါကြောင့်เนี่ยโอ้แท้ๆคันย่าล่ะเลยสุดแล้วเบคอนนี่ดิจมารู้ซีอินนี่สั่นในญามาไม่จ่าเลย
โอเคเ
นี่ยจ่าไล่ได้อ่ะคาจ่าแล้วตรุตบอป่องน้าเลยตาเลยไอ้คาจ่าแล้วဟုတ်ကဲ့သူတို့မဲပေးပါမယ်ပေါ့အနေဒီပဲပေးပါမယ်ဆိုလဲအတန်လေးကြီးပြန်ထွက်လာတယ်ပေါ့
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဒါတော့တရိပ်လေးလိုင်းဆွေးနွေးကောင်းကိုပြန်လည်တင်ဆက်ပေးကြတာဖြစ်ပါတယ်ဒေါက်ခင်ဆိုးဝင်းကစီစဉ်တင်ဆက်ခဲ့တာပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားလာမယ့်ရာစု2ဝက်အတွက်ဆက်ဆံရေးကိုထိန်းချုပ်သွားနိုင်မယ်ဘုံသဘောတူညီချက်တွေရအောင်ဆွေးနွေးရေးဟာနှစ်နိုင်ငံခေါင်းဆောင်တွေအတွက်တိတ်ကိုအရေးကြီးတယ်လို့မကြသေးခင်ကတရုတ်နိုင်ငံကိုအလဲခီးသွားရောက်တဲ့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။ American နဲ့တရုတ်နိုင်ငံတို့ဟာစီးပွားရေးအရာကမ္ဘာမှာအကြီးမားဆုံးနိုင်ငံကြီးတွေဖြစ်တာမို့တည်ငြိမ်ရေးနဲ့ကြီးထွားတိုးတက်ရေးအတွက်နှစ်နိုင်ငံစလုံးကနေမြင့်တင်ပေးရမှာဖြစ်ကြောင်းလည်းဝန်ကြီး Tillerson ကပြောပါတယ်။ဒီနှစ်နိုင်ငံခြားမှာကုန်သွယ်ဆက်ဆံရေးဟာ အပြစ်သဘောဆောင်တဲ့အနေအထားမှသာရှိတဲ့တယ်လို့ဒါဟာလဲနှစ်ဖက်မျှတာပြီးအကျိုးမျက်ရှိတဲ့ဆက်ဆံရေးဖြစ်ရမှာမို့ဒီလိုဖြစ်လာစေဖို့ဦးတည်ပြီးရှစ်ဆက်လှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်တရုတ်နိုင်ငံခီးစဉ်အတွင်းမှာဝန်ကြီးတယ်လဆန်ကအရှိမျောက်အာရှဒေသနဲ့အာရှပစိဖိတ်ဒေသတွင်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးတည်မြဲအောင်ကာကွယ်စောင့်ရှောက်ရေးဟာတိတ်ကိုအရေးကြီးကြောင်းဆွေးနွေးခဲ့ပါတယ်ဒေသတွင်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်လက်နက်ထောက်လုပ်တဲ့အစီအစဉ်တွေနဲ့ချိမ့်ချောက်နေမှုကိုရပ်ဆိုင်းသွားအောင်လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကတည်းကကြိုးပမ်းနေပေမဲ့အခုအချိန်ထိအောင်မြင်မှုမရနိုင်သေးတာကိုသတိပြုမိကြမှာဖြစ်ကြောင်းလဲဝန်ကြီးတယ်လဆန်ကပြောပါတယ်ဒီလိုမအောင်မမြင်ဖြစ်ရတဲ့အကြောင်းချင်းတွေမှာတရုတ်နိုင်ငံကချပြတဲ့မူဝါဒဟာကိုရီးယားကျွမ်းဆွယ်ဒေတာရင်းနျူကလ িয়ার ကင်းမဲ့ရဲ့အတွက်ပဲဥတီသွားနေတာမို့အခုအမေရိကန်နဲ့တရုတ်တို့လက်တွဲလှုပ်ဆောင်ရမှာမြောက်ကိုရီးယားကိစ္စကိုဥတီပြီးအသစ်ပြောင်းလဲရမှာဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားအစိုးရအနေနဲ့သူ့ပြည်သူတွေရဲ့အနာဂတ်ပြောင်းလဲသွားစေမယ်ပိုးပြီးကောင်းတဲ့လမ်းကိုရွေးချယ်လာဖို့အတွက်နာချကြရမှာဖြစ်ပါတယ်လို့လဲဝန်ကြီးတယ်လဆန်ကပြောပါတယ်။ဒါအပြင်တောင်တိုပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စရဲ့အတွက်ကိုင်းတွဲဖြည့်ရှင်းရမှာစီမင်းစည်းကမ်းဥပဒေပေါ်မှာအခြေခံတဲ့ဖြည့်ရှင်းမှုမျိုးကိုလက်ကင်ထားရေးဟာအရေးပါတယ်လို့ဒီနယ်မြေရင်းရေပြင်နဲ့ဝေဟင်းလွတ်လပ်လပ်လပ်ကူတန်းသွားလာနိုင်ရေးဟာအရေးပါကြောင်းလဲဝန်ကြီးတယ်လဆန်ကအလေးထားပြောကြားခဲ့တာပါ။ဒါအပြင်လူခွင့်ရင်းနဲ့လွတ်လပ်စွာကိုးကွယ်ခွင့်လိုမျိုးနိုင်ငံတကာစံတန်ဖိုးတွေကိုတရုတ်ပြည်သူတွေသိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်နေမှာဖြစ်ကြောင်းလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာမို့ဖတ်ယူနားဆင်နိုင်ကြပါတယ်ခင်ဗျာ VOA မြန်မာပိုင်းကဗိုလ်ထူးနေနန္နခင်အစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်
ကမ္ဘာ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြဲပြတ်သွားစေတဲ့သမ္မတအမိန့်ကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့တုန်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီဥပဒေကန့်သတ်ချက်တွေဟာအမေရိကန်ကြောင်မီးသွေးလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့မစ္စတာထရမ့်ကပြောပြီးတော့သူ့ရဲ့ရွေးကောက်ပွဲကတိတွေအတိုင်းလက်မှတ်ရေးထိုးပြဲပြတ်ခဲ့တာပါ။အမေရိကန်ကြောင်မီးသွေးတွေလုပ်သားတွေအလုပ်ပြန်ရအောင်အလုပ်ပေးမှဖြစ်တယ်လို့လက်မှတ်ထိုးပွဲမှာသမ္မတကပြောသွားပါတယ်။ဒါကမနစ်ခကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှဥက္ကဋ္ဌဒေဗင်နျူနက်စ်ကိုဥက္ကဋ္ဌယာရုကနေနှုတ်ထွက်ပေးဖို့အတွက်ဒီမိုကရက်ပါတီဝင်တွေဘက်ကတောင်းဆိုနေကြမှာပဲအခုသတင်းပတ်ကုံတဲ့အထိကော်မတီရဲ့ကြားနာမှုတွေကိုဖျက်သိမ်းလိုက်ပါတယ်သူအနေနဲ့ကော်မတီဥက္ကဋ္ဌယာရုကနေနှုတ်ထွက်ပေးမှာမဟုတ်ဘူးလို့လည်းမစ္စတာနျူနက်စ်ကပြောကြားခဲ့ပါတယ် EU ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာမှာဗြိတိန်ဝင်ကြီးချုပ်ထရီဇာမေအင်္ဂါနေ့ညပိုင်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအကြောင်းကြားစာကိုဒီကနေ့မတ်လ29ရက်နေ့ကြာရင် EU ဆိုင်ရာဗြိတိန်အမြဲတမ်းသက်အမတ်ကြီးတင်ဘာရိုကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စီကိုကိုယ်တိုင်သွားရောက်ပေးအပ်မှာဖြစ်ပါတယ်။ဝင်ကြီးချုပ်မေကတော့ကက်ဘိနက်ဝင်ကြီးအဖွဲ့ကိုမနေ့ပိုင်းမှာဥဆောင်ဆွေးနွေးပြီး EU ကိုနှုတ်ထွက်စာပေးပို့ခဲ့တဲ့အကြောင်းဗြိတိန်ပါလီမန်ကိုအကြောင်းကြားမှာဖြစ်ပါတယ်။တခါဒီ EU ရဲ့မှဆက်နေဖို့အများစုလိုလားနေတဲ့စကော့တလန်တွေကိုဗြိတိန်တွေကနေတီးခြားခွဲထွက်တဲ့မတင်ဆန္ဒခံယူပွဲနောက်တစ်ခါလုပ်နိုင်ရေးအတွက်စကော့တလန်ပါလီမန်မှာအင်္ဂါနေ့တုန်းကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဆန္ဒခံယူပွဲလှုပ်ခွင့်ကိုဗြိတိန်ပါလီမန်မှာတောင်းခံမှုအတွက်ထောက်ခံမဲ69မဲကန့်ကွက်မဲ59မဲရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ရဲကအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့သတင်းမီဒီယာအဖွဲ့ဟာဒီကနေ့မတ်လ29ရက်နေ့မှာဘူးတိတောင်မြို့မှာလေ့လာဖို့အတွက်သွားနေကြပါပြီ။အကြမ်းဖက်တိုက်ခိုက်မှုထပ်မံလုပ်ကြံဖို့ကြံစီသူတွေကိုကြိုတွင်ဖော်ထုတ်တားဆီးခဲ့တာနဲ့ပတ်သက်လို့လေ့လာနိုင်မှုအတွက် VOA သတင်းတောက်အပါအဝင်သတင်းတောက်အဖွဲ့ဟာဘူးတိတောင်မြို့နယ်ရဲကတင်းမေကျေးရွာကိုဒီကနေ့သွားရောက်လေ့လာကြမှာဖြစ်ပါတယ်ရှင်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးရွှေလန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.